Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ25ရက်တနင်္လာနေ့ညဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 kHz 1505၊လိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့စုမြတ်မမတရုတ်ပေါ်သွင်းကုန်ကွန်တိုးကောက်မဲ့ရဲ့ရွှေဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အကောင်းဆုံးအော်စကာရုပ်ရှင်ဇာတ်ကားဆုကိုတော့ Green Book ရုပ်ရှင်ကရရှိသွားပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အစိုးရနဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟုထဏ္ဍ NRPC ရဲ့ NRPC နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲတို့တရုတ်နိုင်ငံကူမင်းမြို့မှာဒီကနေ့တွေ့ကြပါတယ်။ရခိုင်ပြည်နယ်ဘက်မှာတော့မြမအစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့ကြားစစ်ရေးအရှိန်မြင့်နေတဲ့အတွက်စစ်ရှောင်ဒုက္ခသည်တွေတိုးလာနေပါတယ်။တနင်္လာနေ့တိုင်းတွင်ကစီးပွားရေးလုပ်ငန်းကြီးတခုကိုဒေသခံတွေကတိုင်ကြားချက်အရအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစစ်ဆေးနေပါတယ်။ဒါကနိုင်ငံတကာသတင်းလွှာမှာတော့မြောက်ကိုရီးယားဟာအမေရိကန်နဲ့ရန်သူကနေမိတ်ဆွေဖြစ်လာနိုင်ခြေရှိသလားဆိုတာကိုပြောပြပေးသွားမှာပါရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလှိုင်တို့ကပြောပြပေးပါမယ်ရှင်။
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေတိတိတတ်တာတိုးတက်မှုရှိနေတာကြောင့်တရုတ်ပေါ်သွင်းကုန်ကွန်တိုးကောက်မဲ့ရဲ့ရွှေဆောင်းမယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်တရုတ်စုရှယ်ယာဈေးတွေ900ခန့်နှုန်းကျော်ဒီကနေ့မြင့်တက်သွားပါတယ်။ညာနာပစ္စည်းမူပိုင်ခွင့်အကာအကွယ်ပေးရေးကိစ္စ၊လေယာစိုက်ပျိုးရေးကိစ္စ၊တရုတ်ငွေကြေးတန်ဖိုးချထားတဲ့ကိစ္စအပါအဝင်အရေးကြီးတဲ့ကိစ္စအများပြားနဲ့ပတ်သက်လို့နှစ်ဖက်ဆွေးနွေးမှုတွေတိုးတက်မှုရှိတယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။အရင်တုန်းကတော့ကုန်သွယ်ရေးသဘောတူညီမှုမတ်လ၁ရက်နေ့မှမရရင်အမေရိကန်ကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကို10ရာခိုင်နှုန်းကနေပြီးတော့25ရာခိုင်နှုန်းတိုးမြင့်မယ်လို့အမေရိကန်သမ္မတကပြောကြားထားတာပါတကယ်လို့သဘောတူညီမှုရမယ်ဆိုရင်သွင်းကုန်ကတိုးကောက်မဲ့ရက်ကိုရွှေ့ဆိုင်မယ်လို့အခုပြောလိုက်တာဖြစ်ပါတယ်နှစ်ဖက်သဘောတူညီမှုရဖို့ဘလောက်နီးစပ်နေပြီလဲဆိုတာကိုတော့သမ္မတကမပြောပေမဲ့သဘောတူညီမှုအပြီးတက်ဖို့အတွက်တရုတ်သမ္မတရှီဂျင်ပင်နဲ့ဖလော်ရီဒါပြည်နယ်ကထရမ့်ရဲ့အပန်းဖြေဆန်အိမ်မာရာလာဂိုမှာတွေ့ဆုံဆွေးနွေးမယ်လို့ပြောပါတယ်။တရုတ်နဲ့အမေရိကန်ကြားအပြန်အလှန်သွင်းကုန်ခွင့်တွေတိုးကောက်တာကိုဂျပန်60စိုင်းထားခြင်းကာလအတွင်းကုန်သွယ်ရေးဆိုင်ရာသဘောတူညီမှုရရှိဖို့အတွက်အမေရိကန်နဲ့တရုတ်တာဝန်ရှိသူတွေဇက်တိုက်ဆွေးနွေးနေကြတာဖြစ်ပါတယ်။
ပြန်နိုင်ငံမှာအခုတစ်ပတ်အတွင်းကျင်းပမဲ့ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့ကောင်မွန်နဲ့ဆက်ဆံရေးရရှိလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒီဆွေးနွေးပွဲရဲ့အဓိကရည်မှန်ချက်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဖြစ်တယ်လို့အင်ဂျီရောကပြောကြားလိုက်ပါတယ်။ကျွန်တော်တို့အမြင်တွေတူမဲ့လို့ယုံကြည်ပြီးလာမယ့်ရက်ပိုင်းအတွင်းမှာဒါကိုပုံမြင်လာရမယ်လို့သမ္မတထရမ့်ကတင်းနေကြတဲ့ကပြောပါတယ်။ပြည်နာနိုင်ငံမှာနေရက်ခွဲကြာတွေ့ဆုံဆွေးနွေးမှုကအလွန်ကိုစိတ်ဝင်စားဖို့ကောင်းမယ်လို့ထင်ကြောင်းသူကပြည်내အုပ်ချုပ်ရေးမှုတချို့ကိုအင်ဂျီရောအခမ်းအနားမှာပြောကြားခဲ့ပါတယ်။ဒါအပြင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်တွေလုံးဝဖျက်သိမ်းသွားနိုင်မယ့်အခွင့်အရေးလည်းရှိတယ်လို့သမ္မတထရမ့်ကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ဟာပြီးခဲ့တဲ့ဇွန်လကလည်းစင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ကြပြီးမြောက်ကိုရီးယားကနျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးလို့သမ္မတထရမ့်ကအဲ့ဒီဆွေးနွေးပွဲအပြီးမှာကြေညာခဲ့ပါတယ်။သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးတို့ပြည်နာနိုင်ငံမှာလာမယ့်ပုတ်ထုနဲ့ကြာသပတေးနေ့တွေမှာဒုတိယအကြိမ်ထပ်မံတွေ့ဆုံကြမှာဖြစ်ပေမဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအစီအစဉ်နဲ့ပတ်သက်ပြီးတိုးတက်မှုရှိတဲ့ဆိုတော့ခိုင်မာတဲ့သက်သေအထောက်ထားတော့မရှိသေးပါဘူး
။အမေရိကန်ကဒီဗင်နီဇွဲလားဂျားဖြတ်သမ္မတအဖြစ်နဲ့အတိမတ်ပြုထားတဲ့ဟွမ်ဂွိုက်ဒိုနဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်တို့ကိုလံဘီယာနိုင်ငံဘိုကာတာမြို့တော်မှာဒီကနေ့တွေ့ဆုံကြမှာဖြစ်ပါတယ်။ဒါအမေရိကန်နိုင်ငံတွေပါဝင်တဲ့လီမာဂရုပ်စ်အဖွဲ့စည်းဝေးပွဲမှာလည်းလူသားချင်းစာနာစရာပြဿနာတစ်နေ့တခြားပိုကြီးလာတဲ့ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်လို့အမေရိကန်ဒုသမ္မတမိတ်ခွန်းပြောမှာဖြစ်ပါတယ်။နီကလပ်စ်မာဒူရိုသမ္မတယာဒူးကနေဆင်းသွားရင်းနဲ့လူသားချင်းစာနာတဲ့အနေနဲ့ပေးပို့ထားကြတဲ့အကူအညီတွေဗင်နီဇွဲလားနိုင်ငံနဲ့ရအောင်လို့ဘယ်လိုလုပ်မလဲဆိုတာကိုဒေတာရင်းခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပါတယ်အဲ့ဒီအကူအညီတွေဟာဘရာဇီးလ်နဲ့ကိုလံဘီယာနိုင်ငံနယ်စပ်တွေမှာအဆင်သင့်ရှိနေကြပါတယ်။ဗင်နီဇွဲလားနိုင်ငံထဲမှာအစားအသောက်နဲ့ဆေးဝါးရိက္ခာတွေပြက်လက်လူနီးပါးဖြစ်နေပါပြီ။အမေရိကန်ဒုသမ္မတမိုက်ပန်စ်ဟာကိုလံဘီယာသမ္မတ Ivan Duque နဲ့လည်းဆွေးနွေးဖို့ရှိပါတယ်။ဒါအပြင်ပြည်ပရောက်နေကြတဲ့ Venezuela ပြည်သူတို့ကိုလည်းတွေးဆဖို့အစီအစဉ်ရှိပါတယ်။ Colombia နဲ့ Brazil နိုင်ငံနယ်စပ်တွေကတဆင့်လူသားချင်းစာနာတဲ့အကူအညီတွေဝင်မလာအောင်လို့ Venezuela စစ်တပ်နဲ့သူ့အပေါ်အမကန်ထောက်ခံသူတွေကနယ်စပ်ဖက်မှာတားဆီးထားကြလို့အခုရုံးပိတ်ရက်အတွင်းမှာအကူအညီလာယူသူတွေနဲ့ပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။အကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့တာကြောင့် Lima Group အဖွဲ့စည်းဝေးနေကြတာပါ။နိုင်ငံတကာကပေးတဲ့အကူအညီတွေကိုပြည်သူတွေမရအောင်လို့အင်အားသုံးတားဆီးနေတာနဲ့ပတ်သက်လို့ Lima Group အဖွဲ့ဝင်တာဝန်ရှိသူတွေနဲ့ဆွေးနွေးအဖြေရှာမယ်လို့ American ဆိုရထိတ်တန်းတာဝန်ရှိသူတယောက်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။စီးပွားရေးအရာရောတန်တမာရေးအရာပါအပြည့်အဝဖိအားပေးသွားမှာဖြစ်တယ်လို့သူကပြောပါတယ်
။ American နေနဲ့ကာတာနိုင်ငံဒိုဟာမြို့မှာတင်းတင်းလာနေကစတင်တဲ့ဆွေးနွေးမှုညှိနှိုင်းမှုတွေကနေရှင်းလင်းပြီးအကျိုးရှိတဲ့ရလဒ်တွေထွက်လာလိမ့်မယ်လို့ Afghan Taliban အဖွဲ့အနေနဲ့မျှော်လင့်ကြောင်းအဖွဲ့ရဲ့ပြောခွင့်ရဆူဟိလ်ဆာဟင်းကပြောပါတယ်။၁၈နှစ်ကြာလာပြီဖြစ်တဲ့ Afghan ပြည်ပခအဆုံးတိုက်ရေးမှာအရေးအပါဆုံးအချက်နှစ်ခုဖြစ်တဲ့နဖက်စလုံးကတတ်မှတ်ထားတဲ့အကြောင်းအရာတွေကိုအခြေတည်ဆွေးနွေးကြကြအောင်အဲ့ဒီပြောခွင့်ရကပြောပါတယ်။အဲ့ဒီနှစ်ချက်ကတော့အာဖဂန်မှာရှိတဲ့နိုင်ငံခြားတပ်ဖွဲ့တွေပြန်ရုပ်သိမ်းရေးနဲ့အမေရိကန်နဲ့မဟာမိတ်တွေကိုတိုက်ခိုက်ရေးအတွက်အာဖဂန်မျိုးကိုဘလို့အဖွဲ့အစည်းလူပုဂ္ဂိုလ်တဦးတယောက်ကမှအသုံးပြုခွင့်မပြူရေးလို့ဖြစ်ပါတယ်ဒီတော့တွင်ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာပါကစ္စတန်ချင်းတောင်ကနေပြန်လွတ်လာတဲ့တာလီဘန်အဖွဲ့စတင်တည်ထောင်သူတွေထဲမှာတဦးအပါဝင်လည်းဖြစ်လက်ရှိကာတာနိုင်ငံကဆွေးနွေးပွဲတွေမှာတာလီဘန်အဖွဲ့ရဲ့နိုင်ငံရေးအရာရှိအဖြစ်တာဝန်ခံထားသူလည်းဖြစ်တဲ့မူလာအဗ်ဒူဂါနီဘာရာဒါဟာဒိုဟာမြို့ကိုရောက်လာပြီးဖြစ်ပါတယ်ဘာရာဒါအနေနဲ့တင်းနေလာနေမှာပြုလုပ်မယ်ကနေဦးဆွေးနွေးပွဲတွေမှာပါဝင်မှာဖြစ်ကြောင်းရှာဟင်းကပြောကြားပြီးနောက်ပိုင်းဆွေးနွေးပွဲတွေမှာပါမယ်မပါဘူးဆိုတာတော့အတိအပြည့်ပြောဆိုခြင်းမရှိပါဘူးဒါပေမဲ့ဆွေးနွေးမယ့်အဖွဲ့ကိုကြေညာပြီးဖြစ်တာကြောင့်ဘာရာဒါအနေနဲ့ဆွေးနွေးပွဲတွေမှာကိုယ်တိုင်ပါဝင်စရာမလိုဘူးလို့တာလီဘန်အဖွဲ့ကပြောထားပါတယ်
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်လာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ American ပြည်ထောင်စု Los Angeles မှာတနင်္ဂနွေနေ့ကကျင်းပတဲ့ Oscar ဆုပေးပွဲမှာ Green Book ရုပ်ရှင်ကအကောင်ဆုံးရုပ်ရှင်ဆက်ကဆုရရှိသွားပါတယ်။ American မှာလူပြူလူမဲခွဲခြားခဲ့ခြင်း1960လောက်တုန်းက African American ဆန်းရဲဆရာတယောက်တောင်ပိုင်းမျိုးတွေကိုလှည့်လည်ဖျော်ဖြေခြင်းလူပြူရင်မောင်းတဲ့မိတ်ဆွေဖြစ်တဲ့ဇာလန်အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်။စန္ဒီယားဆရာဖြစ်တရုတ်ဆောင်တဲ့မဟာရှာလာအလီကလည်းအဲ့ဒီဇာတ်ကားနဲ့အကောင်းဆုံးဆပ်ပုတ်ဆုရရှိသွားပါတယ်။အကောင်းဆုံးမင်းသားတရုတ်ဆောင်ဆုကတော့ Queen Guitar အဖွဲ့အကြောင်းရိုက်ကူးထားတဲ့ Bohemian Rhapsody ကမှအဆိုတော် Freddie Mercury ဖြစ်တရုတ်ဆောင်သူ Rami Malek ကရရှိပါတယ်။အကောင်းဆုံးမင်းသမီးတရုတ်ဆောင်ဆုကတော့ The Favorite ရုပ်ရှင်ကမှ Britain က Anne ဘယင်မအဖြစ်တရုတ်ဆောင်သူ Olivia Colman ကရရှိပါတယ်။အကောင်းဆုံး Director ဆုကိုရရှိသူကတော့ Mexico နိုင်ငံကအင်အကူအမျိုးသမီးတယောက်အကြောင်းအခြေခံရိုက်ကူးသူ Alfonso Cuarón ဖြစ်ပါတယ်။အကောင်းဆုံး Director ဆုအပြင်အဲ့ဒီကားနဲ့ပဲရုပ်ရှင်ဓာတ်ပုံဆုကိုလည်းသူရရှိပါတယ်။ဒါအပြင်နိုင်ငံသားဘာသာစကားပြောအကောင်းဆုံးရုပ်ရှင်ဆုကားကိုလည်းရိုမာစကားကပဲရရှိသွားပါတယ်။အရင် Hollywood Oscar ဆုပေးပွဲတွေမှာလူပြုံမင်းသားမင်းသမီးတွေပဲအများစုအနိုင်ရကြတယ်လို့ဝေကပန်ခံခဲ့ရပြီးတဲ့နောက်ဒီနှစ်မှာတော့လူနည်းစုအတိုင်းဝိုင်းကတရုတ်ဆောင်တွေလည်းဆုတွေရရှိခဲ့ကြပါတယ်။ဒီနှစ် Oscar ဆုရဲ့ထူးခြားချက်ကတော့ပင်တိုင်တင်ဆက်သူမပါပဲကြော်ကြားသူတွေကတလှည့်စီတင်ဆက်ခဲ့ကြတာဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကသူ့နိုင်ငံကနေအိန္ဒိယကိုတင်ပို့နေတဲ့ပြပပုတ်ကုံတွေအီရန်နိုင်ငံရဲ့စစ်ကမ်းကတဆင့်ပထမဆုံးအကြိမ်စပြီးတင်ပို့လိုက်ပါတယ်။သူ့နိုင်ငံရဲ့ပြပပုတ်ကုံတင်ပို့မှုတိုးတက်လာအောင်နဲ့ပါကစ္စတန်နိုင်ငံကိုအာကိုပီတင်ပို့နေရတာကိုရှော့ချနိုင်မှုအတွက်အဲ့လိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။ကွန်ပစ္စည်းတန်ချိန်980ကိုတင်ဆောင်ပြီးပထမအတုပ်အနေနဲ့ဆေးလွတ်လိုက်တဲ့ထရက်ကာ23စင်းအီရန်နိုင်ငံချဘာဟာမြို့ကိုထွက်ခွာသွားတာကိုကြည့်ဖို့အတွက်အာဖဂန်သမ္မတအရှရဖ်ဂါနီဟာမနေ့ကအာဖဂန်နစ္စတန်နေဇမ်မြို့ဇာရန့်ချ်ကိုတွားရောက်ခဲ့ပါတယ်။အဲဒီကွန်ပစ္စည်းတွေကိုတော့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကိုပို့ဆောင်မှာဖြစ်ပါတယ်။ပင်လယ်ထွက်ပေါက်မရှိတဲ့ကွန်တင်ဘိတ်နိုင်ငံဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံဟာနိုင်ငံတကာနဲ့ကုန်သွယ်ရေးလုပ်ဖို့အတွက်ပါကစ္စတန်နိုင်ငံနဲ့သူ့ရဲ့ပင်လယ်စစ်ကမ်းတွေကိုလုံးဝနှိပါအားကိုးနေရတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်တွေအတွင်းအာဖဂန်နဲ့ပါကစ္စတန်အကြားမှာတင်းမာမှုတွေဖြစ်လာခဲ့တဲ့အတွက်ပါကစ္စတန်နိုင်ငံကနေတဆင့်လှုပ်ဆောင်နေတဲ့အာဖဂန်နိုင်ငံရဲ့ကုန်သွယ်မှုတွေဟာလည်းလျော့ကျလာခဲ့ပါတယ်။
အသက်မပြည့်သေးတဲ့ကက်သလစ်ဘာသာဝင်တွေအပေါ်လိမ့်ပိုင်းဆိုင်ရာပြုကျင့်တဲ့အသင်းတော်အကြီးအကဲဆရာတော်ကြီးတွေကိုပိုယဟန်မင်းကြီးဖရန်စစ်ကပြင်းပြင်းထန်ထန်အပြစ်တင်ပြောကြားလိုက်ပါတယ်။အသက်မပြည့်သေးတဲ့ကလေးငယ်တွေကိုလိမ့်ပိုင်းဆိုင်ရာအာရမပြုကျင့်တာဟာလူအသက်ကိုစည်သေးတာနဲ့တူတယ်လို့အဲ့ဒီလိုပြုကျင့်တဲ့ဆရာတော်တွေဟာလည်းစေတမာနရဲ့နောက်လက်တွေဖြစ်တယ်လို့ကက်သလစ်အသင်းတော်တွေမှဖြတ်နေတဲ့ဒီပြဿနာကိုဖြေရှင်းဖို့ရည်ရွယ်ချင်ပါတယ်။ညီလာခံပိတ်ပွဲမှာပိုယဟန်မင်းကြီးကပြောကြားခဲ့ပါတယ်။ဘလို့ပုံစံမျိုးနဲ့မဆိုလိမ်ပိုင်းကျူးလွန်မှုတွေကိုအသင်းတော်ရဲ့မှအပြတ်ရှင်းမယ်လို့လည်းပိုယဟန်မင်းကြီးဖရန်စစ်ကတနင်္ဂနွေနေ့ကကတိပြုခဲ့ပါတယ်။ဒါပေမဲ့ကျူးလွန်ခံခဲ့ရသူတချို့ကတော့အခုလိုပြောရုံနဲ့တော့မလောက်လောက်ဘူးလို့ပြောကြပါတယ်။ကျူးလွန်မှုတွေအပေါ်တင်းတင်းကြပ်ကြပ်အရေးယူဖို့ခိုင်မာတိကျတဲ့အစီအစဉ်တွေကိုပိုယဟန်မင်းကြီးကမပြောတဲ့အတွက်စိတ်ပြတ်ရတယ်လို့လည်းပြောနေပါတယ်။အသင်းတော်အတွင်းနှစ်ပေါင်းများစွာတည်းကရှိနေတဲ့ဆရာတော်ကြီးတွေရဲ့လိမ်ပိုင်းဆိုင်ရာအတ္တမပြုခြင်းတဲ့ပြဿနာကိုဖြေရှင်းဖို့ကမ္ဘာတဝန်းကကက်သလစ်ဘစ်ရှော့ဆရာတော်ကြီးတွေနဲ့အသင်းတော်အကြီးအကဲ200လောက်ပါဝင်တဲ့အထူးညီလာခံကို Vatican မှာပြီးခဲ့တဲ့သတင်းပတ်ကပထမဆုံးကျင်းပခဲ့တာပါကျူးလွန်ခံခဲ့ရဘူးသူတချို့ရဲ့ခြောက်ခြားပေါ်ရာအကြမ်းဖက်ခံရမှုတွေကိုလည်းဒီညီလာခံမှာမျှဝေစီခဲ့ပါတယ်အသက်မပြည့်သေးသူကက်သလစ်ဘာသာဝင်တွေကိုနောက်မှကာကွယ်ဖို့ဥပဒေကြောင့်အရလိုက်နာရမယ့်အချက်အလက်တွေကိုပိုယဟန်မင်းကြီးထုတ်ပြန်ဖို့အစီအစဉ်ရှိတယ်လို့ Vatican တာဝန်ရှိသူတွေကပြောပါတယ်
။ Nigeria နိုင်ငံမှာကျင်းပနေတဲ့သမ္မတရွက်ောက်ပွဲကနဦးရလတ်တေးရလက်ရှိသမ္မတမိုဟာမက်ဒူဘူဟာရီဟာအနောက်တောင်ပိုင်းပြည်နယ်နှစ်ခုမှာအနိုင်ရနေတယ်လို့ဆိုပါတယ်။တရားလွတ်လပ်တဲ့ရွက်ောက်ပွဲကော်မရှင် INEC ကတင်းလာနေမှာထုတ်ပြန်တဲ့ကြေညာချက်အရအကစ်တီပြည်နယ်မှာမဲအေအေအတွက်စုစုပေါင်း58ရာခိုင်နှုန်းကိုတမရဘူဟာရီကအနိုင်ရနေကြောင်းဖော်ပြထားပါတယ်။ဘူဟာရီအနေနဲ့အချိန်နဲ့ရှင်ပြန်နေရတဲ့အိုဆွန်းပြည်နယ်မှာပြန်ဖက်အတိုက်ခံကိုယ်စားလှယ်လောင်းအတီကူအဘူဘကာတဲ့မဲအေအေအတွက်1000လောက်နဲ့အသာစီးရနေကြောင်းလည်းပြောပါတယ်။နောက်ထပ်ရုပ်ောက်ပွဲရလတ်တွေကလည်းမကြခင်နိုင်ပိုင်းအတွင်းမှာထွက်လာဖို့ရှိနေတယ်လို့ဆိုပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းကပြည်နယ်ပေါင်း36ပြည်နယ်နဲ့ပြည်ထောင်စုအစိုးရနယ်နိမိတ်ဒီမှာရုပ်ောက်ပွဲတွေကိုကျင်းပနေပေမဲ့တချို့နေရာတွေကိုတော့အခြေအနေရဖြစ်သိမ်းထားပါတယ
်။ American တရားရေးဌာနအထူးစုံစမ်းရေးမှူး Robert Mueller ရဲ့အစီရင်ခံစာကိုတရားရေးဌာနကလူသိရှင်ကြားမထုတ်ပြန်ရင် Trump အစိုးရကိုတရားစွဲမယ်လို့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တယောက်ကပြောကြားလိုက်ပါတယ်။2016 American သမ္မတရွေးကောက်ပွဲမှာ Donald Trump စီးရုံးရေးတာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိအထူးစုံစမ်းရေးမှူး Mueller ရဲ့စုံစမ်းတွေးရှိမှုအစီရင်ခံစာမကြခင်အဆုံးတတ်ထောဖို့ရှိနေချိန်မှာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကအခုလိုပြောကြားခဲ့တာပါ။စုံစမ်းတွေးရှိချက်တွေကိုအများပြည်သူပြည့်ပြည့်စုံစုံသိရှိသင့်တယ်လို့ Republican တော်တော်များများကလည်းပြောနေကြပါတယ်ရှင်။
တင်းလာနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးသွားတာပါအခုသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်နားဆင်ရပါမယ်ရှင်အစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ညီချင်ရေးဗဟုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ဟာတရုတ်နိုင်ငံကုမင်းမျိုးမှာဒီကနေ့တွေ့ဆုံခဲ့ပါတယ်လောလောဆယ်မှာတော့ဘယ်ချက်တွေကိုဆွေးနွေးတယ်ဘယ်ချက်တွေသဘောတူညီချက်ရတယ်ဆိုတာကိုသတင်းထုတ်ပြန်ထားတာမရှိပါဘူးတချိန်တည်းမှာပဲတက်မတော်ညှိနှိုင်းရေးအဖွဲ့နဲ့ NCA အပြစ်ရစာချုပ်ကိုလက်မှတ်မရေးထိုးပြသေးတဲ့ရှမ်းပြည်တွတ်တက်ရေးပါတီနဲ့ SSPP တို့ဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲအခြေအနေတွေကိုရန်ကုန်အခြေစိုက် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC ကိုယ်စားလှယ်အဖွဲ့ဟာ NCA ခေါ်အပြစ်ရစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIOKIA ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA မြန်မာနိုင်ငံအမှန်တရားနဲ့တရားမျှတသောအမျိုးသားပါတီ MNDJP MNDAA ကိုကံအဖွဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA AA ကကိုယ်စားလှယ်အဖွဲ့တွေနဲ့တရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံခဲ့ပါတဲ့ဒီကနေ့တွေ့ဆုံပွဲကျင်းပဖြစ်ကြောင်းကို KIO ကပြောရေးဆိုခွင့်ရှိသူဘူမူကြီးနော်ဘူးကအခုလိုပြောပါတယ
်သူကတော့မှန်ပါတယ်ဒါပေမဲ့ဘာမှတရင်ကတော့ကုသတိမထွက်သေးဘူးဘာမှအကြောင်းမကြားသေးဘူးကျွန်တော်တို့ဘဟုကော်မတီရဲ့ကိုယ်စားလှယ်အဖွဲ့ကတော့ဦးလာနန်းပေါ့ကျွန်တော်တို့တွေ့ရမို့သူကဥဆောင်ပြီးမှသွားတာပါဒီမြောက်ပိုင်းမဟာမိတ်လေးဖွဲ့ဒီအလုံးသွားတယ်လို့ကြားပါတယ်ဘာအကြောင်းကြီးဆွေးနွေးတယ်ဘာအကြောင်းကြီးသိဆုံးကြတယ်ဆိုတာတော့အခုတည်းကတော့ဘာမှမကြားရသေးဘ
ူး NRPC ရဲ့ကုစလေအဖွဲ့ကိုတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခမောင်တင်ငင်းချင်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောအတွင်းရေးမှဦးခင်စောဦးတို့ဦးဆောင်တယောက်ခဲ့ပါတဲ့ဆွေးနွေးပွဲအခြေအနေကိုမေးမြန်းဖို့တယောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကုစလေတွေကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိခဲ့ပါဘူး2018ခုနှစ်ဒီဇင်ဘာလ21ရက်နေ့ကတမ်ရော်ရဲ့ငင်းချင်းရေးဆိုင်ရာကြေညာချက်မှာကချင်နဲ့ရှမ်းပြည်နယ် ယ်ကစစ်တိုင်းဌာနချုပ်နေမြင့်၅ခုမှာစီးလှူရှားတာတွေရပ်တန့်ခဲ့တဲ့နောက်နှစ်လတာကာလအတွင်းမှာတမ်ရော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေတိတိတတ်တာရောကြခဲ့ကြောင်းလဲတမ်ရော်ကသတင်းထုတ်ပြန်ခဲ့ပါတယ်လက်ရှိဆွေးနွေးပွဲမှာပါဝင်တဲ့ AA ရခိုင်တပ်မတော်နဲ့အစိုးရတပ်မတော်ကြားရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီး AA တပ်ဖွဲ့ကရခိုင်ပြည်နယ်မှာခြေကုပ်ယူမာကိုတပ်မတော်ကလက်မခံကြောင်းလဲဒီလ23ရက်နေ့သတင်းစာရှင်းလင်းပွဲမှာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကပြောဆိုထားပါတယ်ဒီနေ့ကျင်းပတဲ့ဆွေးနွေးပွဲဟာဇန်နဝါရီလ27ရက်နေ့က NRPC နဲ့ KIO တို့တရုတ်နိုင်ငံမှာတွဲဆုံအပြီးသဘောတူညီချက်အရမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့ဆွေးနွေးတာဖြစ်ပါတယ်။ဒီလိုဆွေးနွေးနေတဲ့အချိန်ထဲမှာပဲတင်းလာနေ့မနက်ပိုင်းကတော့ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့တက်မတော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့နေပြည်တော်တိုင်းစစ်ဌာနချုပ်ပေါင်းလောင်းရိပ်သာမှတွဲဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးခဲ့တဲ့အချက်တွေကိုတော့ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးဆိုင်ဖုံးဟန်ကအခုလိုပြောပါတယ်
။အတိတ်ကတော့ဘောတော့ကျွန်တော်တို့ပုံမှန်ဆက်သွင်းနိုင်မယ်ဂျန်တရားဘောတော့ဘယ်လိုလုပ်ကြမလဲအဲ့ဒါကိုကျွန်တော်စပြီးတော့ခေါ်ချင်တဲ့အပိုင်းပေါ့ဒီနားလည်မှုယုံကြည်မှုပြောင်းလဲဒီစောင့်နိုင်အောင်ဒေတာဖွံ့ဖြိုးရေးကနေစပြီးတော့ပုံမှန်တွေ့ဆုံနိုင်ဖို့အဲ့ဒါကိုကျွန်တော်တို့ကအတိတ်ကဆွေးနွေးဖြစ်တာပါဒီအရလုံးနိုင်မယ်ဆိုလို့ရှိရင်တော့ဒါပြိပကောက်ကိုတစုံတရာဖြေလျှော့နိုင်မယ်အဲ့ကနေတစ်ဆင့်ယုံကြည်မှုကိုပြန်ပြည့်တော့တည်ဆောက်နိုင်မယ်ဆိုတဲ့အပိုင်းပါပဲ
ဒီဆွေးနွေးပွဲမှာတက်မရော့ဘက်ကဒီဇင်ဘာ27နဲ့ဇန်နဝါရီ24ရက်နေ့ကထုတ်ပြန်တဲ့ငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ချက်ကိုပြန်လည်ရှင်းလင်းသလို SSPP ဘက်ကဒီထုတ်ပြန်ချက်မှာပါဝင်တဲ့နေမြေကိစ္စတွေကိုပြန်လည်ဆွေးနွေးခဲ့ကြောင်းနဲ့ပုံမှန်စက်ခွန်တင့်နဲ့ဖန်ဆီးထားတဲ့ SSPP အဖွဲ့ဝင်တွေလွတ်မြောက်ရေးအတွက်ဆွေးနွေးခဲ့ကြောင်းပြောပါတယ် SSPP အဖွဲ့ဟာပြီးခဲ့တဲ့တောက်ကြနေ့ကတော့ NRPC နဲ့နေပြည်တော်မှာဆွေးနွေးခဲ့ပါတယ်ဒီကနေ့ဆွေးနွေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာတရုတ်မြန်မာနယ်စပ်အခြေစိုက် FPNCC ကိုပြည်ထောင်စုနိုင်ငံရေးဆွေးနွေးညင်ညာရေးကော်မတီအဖွဲ့ဝင်တွေဖြစ်ပါတယ် FPNCC ဟာနိုင်ငံရေးညင်ကြဲရေးကိစ္စတွေကိုတပွဲချင်းစီမဟုတ်ဘဲကော်မတီနေနဲ့သာဆွေးနွေးဖို့တောင်းဆိုထားပါတယ
်ကိုမိုးစောပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါရစေမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားစစ်ရေးတင်းမာနေစဉ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်စစ်ရှောင်းတွေတိုးပွားလာနေပါတယ်။ဒီအပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မြောက်ဦးမြို့နယ်အတွင်းမှာလည်းစစ်ရှောင်းဦးရေ400ကျော်ထပ်မံတိုးလာနေပြီးစားတောက်နေထိုင်ရေးအခက်တွေ့နေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့စခန်းတာဝန်ရှိသူတွေကပြောကြပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်။
တိုက်ပွဲတွေဖြစ်ပွားခဲ့တဲ့မြောက်ဦးမြို့နယ်တွင်စစ်ရှောင်းစခန်းသုံးခုမှာလူဦးရေ400ခန့်တင်းချောင်ရောက်ရှိနေတယ်လို့သူတို့ရဲ့စားတောက်နေထိုင်ရေးအတွက်အကူအညီတွေလိုအပ်နေတယ်လို့စစ်ရှောင်းစခန်းကိုတွားရောက်ခဲ့တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြောပါရယ်
။မနေ့ကတော့ဒီဒုက္ခသည်တွေဖြစ်ဖို့ကျွန်တော်တော့ဖြစ်ပါတယ်။စခန်းတစ်ခုကတော့ကျွန်တော်တို့မြောက်မြို့နယ်မြောက်ပိုင်းခြေကြီးကောင်းရွာဟောင်းမှာပေါ့နော်။လူ180ကျော်အဲ့ဒီမှာစခန်းတစ်ခုရှိပါတယ်။ကျွန်တော်တို့စစ်ကိုရနေကဖြစ်တဲ့ရန်အောင်ပြင်းတိုက်ပွဲတွေကပေါ့နော်ရန်အောင်ပြင်းစစ်ပွဲတွေကနေနေနာနာဖြစ်တဲ့ရှင်အိုးကြီးဘာကနေကြောင်းချွေလာတယ်လို့ပြောပါနောက်တစ်ခုကတော့မကြားစင်ပေါ့နော်20ရက်နေ့မှာဖြစ်ပေါ်တဲ့ဒီမကြားချေအုပ်စုရဲ့ကြေးရွာတွေဖြစ်တဲ့ခူလိုင်ကနေလူရေ60ဦးတင်ညိုကိုကြောင်းချွေလာတာကိုတွေ့ရပါနောက်တစ်ခုကမကြာစေကြေးရွာအုပ်စုဝင်ဖြစ်တဲ့ဒီနဘူခံကြေးရွာကလည်းပဲအောက်တာကန်ဆိုတဲ့ကြေးရွာကိုလူပေါင်း189ဦးတင်းချောင်လာတာကိုတွေ့ရပါအကောင်လုံးပေါင်းလိုက်ရင်တော့400ကျော်ရှိတော့ပါဘူးလောက်မျိုးနေမှာစစ်ချောင်တွေစားရေးတောက်ရေးကိုတော့လောလောဆယ်မင်းခွန်နေတဲ့ကြေးရွာသူကြေးရွာသားတွေကတော့တာဝန်ယူဖြစ်ရှင်းပေးနေပါအကောင်ကြီးကတော့အများကြီးလိုအပ်နေပါသေးတယ်သူတို့မှာဒီတောက်ကုန်းရေမလုံလောက်တာတော့ရှိပါတယ်အင်ကာမရှိပါဘူးအဲ့ဒီအခက်အခဲတွေရှိနေပါတယ
်ဖေဖော်ဝါရီ19ရက်ကနေ22ရက်နေ့ထိဖြစ်ပွားနေတဲ့မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲတွေကြောင့်မြောက်မြို့နယ်စင်ဦးရွာခူလိုင်ရွာနေဘူးခံရွာသား400ကျော်ဟာစေတီတောင်အောက်သားကန်တိန်ညိုစစ်ဆောင်စခန်းတွေမှာတိမ့်ချောင်လာနေရတာပါဒေသတွင်းတိုက်ပွဲတွေကြောင့်မြောက်မြို့နယ်နေဘူးခံရွာသား190ကျော်ဟာအောက်တားကန်ကြေးရွာစစ်ဆောင်စခန်းကိုတိမ့်ချောင်လာရတယ်လို့စစ်ဆောင်ကူညီပေးရေးဖွဲ့ဝင်ဦးဖိုးတောင်ကပြောပါတယ
်လူဦးရေ190ကျော်ပါဒေသစင်နယ်ဆိုတော့ရောက်တာပါနေဘူးခံကြေးရွာကရောက်လာတာပါတိုက်ပွဲကရွာအနီးနားမှာဖြစ်ပါတယ်ဒီနေ့အစောပိုင်းတော့ဆိုတော့လမ်းမကြီးကတလုံးတလုံးပဲကြားရတယ်လမ်းမကြီးအကန့်တော့မကြားရဘူးမကြားစီရဲ့စစ်တောင်းကိုကြားတယ်
အလားတူရောင်ပြင်ကြေးရွာအုပ်စုအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စီရီတောင်ကြေးရွာဘက်ကိုတင်းချောင်လာတဲ့စင်ဦးကြေးရွာသားဆစ်ဆောင်တွေနေနဲ့နေထိုင်ရေးမှာခက်တွေ့နေတယ်လို့ဆစ်ဆောင်ရွာသားတာဝန်ရှိသူတို့ဖြစ်တဲ့ဦးသိန်းရွှေမောင်ကပြောပါတယ်။ရောက်ပြီနဲ့ရောက်ပြီပဲ။ကျွန်တော်တို့ရောင်ရုံးတဲ့ရောင်ကြေးရွာအုပ်စုဆောင်ကြေးရွာကဆင်းပြေးလာတာပါ။အခုကျွန်တော်တို့ကု နဲ့ကျွန်တော်တို့ကဟိုနေရာတွေကကျေတွေ့နေပါလေကျွန်တော်တို့ ADC မှာကျင်းချမ်းသွားမှပဲကျင်းညီသွားမှပဲပြင်မယ်လို့စိတ်ကူးကြပါလေ
ဖေဖော်ဝါရီ19ရက်နေ့တုန်းကရောင်ပြင်ကျေးရွာတွင်မြန်မာစစ်တပ်နဲ့အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပြီးရောင်ပြင်ဂျန်နင်းကန်တာစီကျေးရွာက9ဦးပျောက်ဆုံးသွားခဲ့ပြီးတော့23ရက်နေ့မှာတော့မိရှုထားတဲ့အလောင်း3လောင်းတွေ့ရှိခဲ့တယ်လို့ဂျန်နင်းကန်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်ဖေဖော်ဝါရီလက်ချက်ဆိုတာယတိပြမပြောနိုင်ပေမဲ့ဒေသခံတို့ကတော့မြန်မာတပ်မတော်ကဖမ်းဆီးသွားခဲ့တယ်လို့မြင့်မြင့်တက်တဲ့တို့ကပြောဆိုနေပေမဲ့လည်းတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့အနေနဲ့တပ်မတော်ကလည်းစက်ဖြတ်တာမပြုလုပ်ခဲ့ဘူးလို့ညှင်းဆိုထားပါတယ်ဒီကနေ့မှာတော့မြန်မာစစ်တပ်နဲ့အေအေဖွဲ့တို့အကြားမကြားဆဲရွာဘက်မှာပြစ်ခတ်တံကြားနေရတာကလွှဲလို့တိုက်ပွဲငြိမ်သက်နေပါတယ်။2018ခုနှစ်နိုဝင်ဘာလကနေ2019ဖေဖော်ဝါရီလအထိရခိုင်ပြည်နယ်ငမ်းမြို့နယ်နဲ့ချင်းမြစ်နယ်ပလဝမြို့နယ်တွင်တပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့တိုက်ပွဲတွင်ရွာသား 9,000 ကျော်စစ်ပီးသိမ်းရှောင်နေရပါတယ်။စစ်ရှောင်ရွာသားတွေကိုဒေသခံကူညီပေးရေးဖွဲ့တွေကပဲကူညီပေးဆောင်နေရပြီးအစိုးရပါဝင်နိုင်ငံတကာကူညီမရရှိဘူးလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသွန်းတာစိန်ကပြောပါတယ်။တိုက်ပွဲဖြစ်ပွားစဉ်တွင်ဒေသခံရွာသားတွေတိုက်ဆုံထိခိုက်တံရရရှိမှုတွေအဖမ်းဆီးခံရမှုတွေလမ်းပြဖြစ်ခေါ်ဆောင်ခံရမှုစတဲ့လူခုရေးချိုးဖောက်မှုဖြစ်စဉ်တွေလည်းဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြခဲ့တာပါရှင်။တနင်္လာနေ့တိုင်းဒေသမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ GGS ကုမ္ပဏီကိုလုပ်ပိုင်ခွင့်တွေချပေးနေတယ်ဆိုပြီးဒေသခံတချို့က NLD ပါတီဗဟိုကိုတိုင်ကြားခဲ့တာကြောင့်အဲ့ဒီကိစ္စကိုအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေပါတယ်။ NLD ပါတီဘက်ကတော့အဂရိကော်မရှင်ရဲ့လှုပ်ဆောင်မှုရလဒ်ကိုစောင့်ကြည့်ပြီးတော့မှပါတီတွင်အေးအေးယူမှုကိုဆောင်ရွက်နိုင်မယ်လို့ပြောခွင့်ရပုဂ္ဂိုလ်ကပြောလိုက်ပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
GGS ကုမ္ပဏီကိုစီးပွားရေးလုပ်ပိုင်ခွင့်ကြီးချပေးခဲ့ရဆိုရဲဆွဆွဲချက်နဲ့တိုင်ကြားခံထားရတဲ့တနင်္လာနေ့တိုင်ဝန်ကြီးချုပ်ကိုလက်ရှိမှာအခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံလမ်းဆက်စည်းနေပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့သူတို့အနေနဲ့အခရီးကော်မရှင်ရဲ့ဆက်စည်းချက်ပေါ်မူတည်ပြီးအရေးယူဖို့ကိုဆောင်ရွက်နိုင်လိမ့်မယ်လို့ပါတီဗဟိုရဲ့ပြောခွင့်ရဒေါက်တာမျိုးညွန့်က VOA ကိုပြောပါတယ်
ကျွန်တော်တို့ကဒီဆက်စည်းမှုကအခုတော့ဒီခွင့်ကိုကြည့်နေပါတယ်ခင်ဗျာနော်ဒီအခရီးကဆက်စည်းမှုကိုကျွန်တော်ကြည့်ပါတော့ကျွန်တော်တို့ပါတီရင်းအရေးယူမှုကပေါင်းကျင်းပါတယ်ကျွန်တော်ကနှုတ်နဲ့တရီပေးတယ်စားနဲ့တရီပေးတယ်နော်ပါတီတာဝန်ရဆိုင်နေအပြင်းထန်ဆုံးမှာကျွန်တော်ကပါတီဝင်ဖြစ်တာထုတ်ယုံပါတယ်ကျွန်တော်ဒီတဲ့ပို့ပြီးပါတီစီကံရအရေးယူလို့မရပါဘူးအဲ့တော့ကျွန်တော်ပို့ပြီးတော့ထဲထဲဝင်စစ်ဆေးခွင့်ရှိတဲ့ဌာနကြီးရဲ့လုပ်ဆောင်မှုကိုကျွန်တော်တို့ပေါင်းကျင်းနေပါတယ
် GGS ကုမ္ပဏီကတနင်္လာနေ့တိုင်းတဝယ်မြို့နယ်အတွင်းမှာလက်စစ်တာဖြန့်ဖြူးရေးလုပ်ငန်းတရချောင်း၅လေလံနဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းစီမံကိန်းတချို့ကိုတနင်္လာနေ့တိုင်းအစိုးရခွင့်ပြုချက်နဲ့ဆောင်ရွက်နေရဖြစ်ပါတယ် GGS ကုမ္ပဏီကလက်စစ်တာဖြန့်ဖြူးဖို့တင်တာချုပ်ဆိုတာကိုတိုင်းအစိုးရနဲ့သာချုပ်ဆိုခဲ့ပြီးစွမ်းရင်ဝန်ကြီးဌာနကရွေးချယ်ခဲ့တဲ့ကုမ္ပဏီမဟုတ်တဲ့အပြင်စာချုပ်မှာနေရာလွတ်ချံပြီးချုပ်ဆိုခဲ့လို့တိုင်းအစိုးရနဲ့ GGS ကုမ္ပဏီကိစ္စကိုပြည်အောင်စုအဖွဲ့အစည်းတွေရဲ့သဘောထားမှတ်ချက်တွေယူပြီးသမ္မတကိုတင်ပြသွားမယ်လို့လက်စစ်စွမ်းရင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ကဒီဇင်ဘာ27ရက်ကလုပ်တဲ့ပြည်အောင်စုလွှတ်တော်မှာပြောခဲ့ပါတယ်ပြီးတော့2019ဇန်နဝါရီလတုန်းကတဝဲလီငွင်းခြုံရှင်းရပါတိုင်းဆိုရကကြက်သိန်း4000သုံးဆွဲခဲ့ရတဲ့ပတ်သက်ပြီးအသုံးစရိတ်အတိအကျတင်ပြပေးဖို့တိုင်းလွှတ်တော်ဒူဥက္ကဋ္ဌကပြောခဲ့ပါတယ်။ဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုအရေးယူပေးဖို့တဝဲခရိုင်ဒေသခံ40ကျော်ကလက်မှတ်ရေးထိုးထားတဲ့တိုင်ကြားစာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဗဟိုကဇန်နဝါရီ24ရက်မှာလက်ခံရရှိခဲ့ပါတယ်။အဲဒီနောက်ပိုင်းအခုလိုစုံလမ်းစစ်ဆေးမှုတွေရှိလာတာဖြစ်ပြီးအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်စစ်ဆေးနေရတဲ့အခြေအနေအသေးစိတ်ကိုတော့မသိရှိရသေးဘူးလို့တဝဲမျိုးကဦးတန်းဝင်းကပြောပါတယ်။
တော့ဒီကမှာတော့ဟိုကကြားနေရတာပေါ့သူတို့စစ်စီးတဲ့ဘာညာပြီးတော့သူတို့လုပ်ငန်းရှင်တွေပါစစ်စီးရပြီးတော့ကြားရတာကြားရတာတော့ဟိုလုပ်ငန်းရှင်တွေဝင်စစ်စီးတဲ့ဒီစားနဲ့ပတ်သက်ပြီးတော့လုပ်ငန်းရှင်တွေစစ်စီးတဲ့တခြားဟိုတင်တာဒီစားနဲ့ပတ်သက်ပြီးတော့ပေါ့လုပ်ငန်းရှင်တွေစစ်စီးတဲ့ပေါ့သူတို့စစ်စီးတဲ့ဘာညာကိုတော့မသိရဘူးကွာ
အာဂဒီလိုက်ဆောင်မှုတိုက်ဖျက်ရေးကော်မရှင်မှာဒီကိစ္စကိုစုံစမ်းစစ်ဆေးနေရဆိုပေမဲ့လည်းအသေးစိတ်အဖြစ်ကိုတော့လက်တလုံးပြောလို့မရသေးကြောင်း 高木县也表示关心都多批的武汉人啊，表话的。
哎，路就是爸妈买车嘛，别别啊，就是路当机路啊，然后就是路我去，就我在看，就是路表话嘛，然后那里就是买微博开开心吧的，然后来干嘛呢？
等你来一单文具就到达乐乐门呢，所以你在多多的把问题一路说说看他呀，积极也是公的啊，啊靠小的呀，细的路，他娃娃等会不转，人家都不一样的，最近这对猫是到俺家心里边，等会古巴边那单我等你来。一旦地大吉，所以偷看见的也是给了路。脸色酸言，文吉他那读文吉个，比杨叔说的话表给话嘞。
今年来一旦地大转，阿个来三户带便宜，松山四十年的青年队伍，故作贴松山点表多了吧？酷，拉美应该也大约来嘛，巴黎顺利加姆嘞，所以表表比话我们些。မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီကူးပြောင်းကာလမှာခိုင်မာအကောင့်နဲ့ institution ဆိုရင်တက်မတော်တစ်ခုတည်းသာရှိတယ်လို့စစ်ဖက်သတင်းစာရှင်းလင်းပွဲမှာစစ်ဖက်တာဝန်ရှိသူတဦးကပြောခဲ့ပါတယ်။ဒါကြောင့်လည်းတည်ငြိမ်တဲ့အကူပြောင်းဖြစ်ဖို့ဆိုရင်စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်လို့ဆိုနေပါတယ်။ဒါပေမဲ့လည်းဒီမိုကရေစီရဲ့အသက်လွတ်တော်အတွင်ရွေးကောက်ခံမဟုတ်တဲ့စစ်တပ်ကိုယ်စားလှယ်တွေပါဝင်နေတဲ့အပေါ်မှာမကျေလည်မှုတွေပြင်ဆင်မှုတွေရှိပါတယ်။ပြင်ဆင်လိုမှုတွေရှိပါတယ်။ဒါကြောင့်အခုအင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာအခုပြောင်းကာလစစ်ဖက်အခမ်းအနားကိုတုံ့တက်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပေးပို့ထားလို့ရတဲ့ဆိုရင် VOA မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုင်းအစည်းအဝေးထုတ်လွှင့်ချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စေအသံနဲ့ဖြစ်စေကိုမျိုးကကိုအမြင်ကိုချုပ်တင်ပေးပို့ထားခြင်းရလဲရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923255554ဖြစ်ပြီး email လိပ်စာကတော့ barmis@voanews.com ဖြစ်ပါတယ်ရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်ရှင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်နဲ့အမေရိကန်ပြည်ထောင်စုရဲ့နဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်လို့တဲ့ဆန္ဒရှိတယ်ဆိုရင်အဲ့ဒီလိုလှုပ်ဖူးတဲ့နိုင်ငံကိုသူရောက်သွားတော့မှာပါအမေရိကန်ရဲ့ရန်သူကနေမိတ်ဆွေအဖြစ်ပြောင်းလဲလိုက်နိုင်တဲ့နိုင်ငံတွေထဲမှာဗီယက်နမ်ဟာအကောင်းဆုံးနမူနာဖြစ်တဲ့အကြောင်း VOA သတင်းတောက်ဘယ်ဂလူသတင်းပေးပို့ထားတာကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။အမေရိကန်လုတ်ဘီ52ဘုံကျဲလေရင်ပြက်ကနေကွန်မြူနီခေါင်းဆောင်ဟိုချီမင်းရဲ့ဂူပိတ်မန်နဲ့အမေရိကန်စန့်ကျင်ရေးဆောင်ပုတ်အဟောင်းတွေရောင်းချတဲ့လက်ဆောင်ပစ္စည်းတိုင်းအထိအမေရိကန်နဲ့ပတ်သက်လို့ဗီယက်နမ်တို့အတွက်နာကျင်စရာအကြောင်းအရာတွေဟနှွမ်းမြို့မှာအများအပြားရှိနေတာပါ။ဒီရေကဟာအမေရိကန်ထက်လွတ်တော်မှဂျွန်မက်ဂိန်းရဲ့လေရင်1969ခုနှစ်မှာဖြစ်ချခံရတဲ့ရေကန်ဖြစ်ပါတယ်။အမတ်တရနေရာလေးကတော့မှကိန်းကိုရေကန်ထဲကနေဆွဲထုတ်ခဲ့တဲ့နေရာပါ။ဒါပေမဲ့အဲ့ဒီအကြောင်းအရာတွေဟာအတိတ်မှာကြံခဲ့ပြီးဖြစ်ကြောင်းဗီယက်နမ်လူငယ်တွေကသူတို့ရဲ့အမြင်အသီးသီးကိုပြောပြကြပါတယ
်။ Just the past and we don't
အဲ့ဒါတွေကအတိတ်မှာကြံခဲ့ပြီးဖြစ်တာကြောင်းကျွန်တော်တို့ကအဲ့ဒါကိုမစဉ်းစားတော့ပါဘူး
။တကယ်ရတယ်လို့
အမေရိကန်အကြောင်းကျွန်တော်ကြားရတဲ့အခါဖွံ့ဖြိုးမှုနဲ့ခင်မီတိုးတက်တာကိုပဲမြင်အောင်ပါတယ
်။ We are the like here because
ကျွန်တော်ကပိုသဘောကျပါတယ်။ဘာဖြစ်လို့လဲဆိုတော့ခင်ဗျားတို့ကသဘောကောင်းတယ်၊စိတ်ကောင်းရှိတယ်၊ပြောတတ်တယ်လေ
။ဗီယက်နမ်က1995ခုနှစ်မှာအမေရိကန်နဲ့ဆက်ဆံရေးပုံမှန်ပြန်လည်တည်ဆောက်ခဲ့တာပါ။ဒီဥပ္ပဆိုရင်ကြတဲ့ကိစ္စအပါအဝင်နိုင်ငံခြားအကျိုးတူကိစ္စတွေအများအပြားရှိနေကြောင်းဗီယက်နမ်ဆိုင်ရာအမေရိကန်သမဟောင်းဒေးဗစ်ရှီယာကပြောပါတယ
် want a close relationship with the United States
သူတို့ကကျွန်တော်တို့နဲ့နီးကပ်တဲ့ဆက်ဆံရေးလိုချင်နေတာကဒေသတွင်းမှာစိတ်ဝင်စားမှုပိုရှိလာအောင်လို့ပါအဲ့ဒီနီးကအိန္ဒိယတရုတ်နိုင်ငံနဲ့ဒေသတွင်းတန်တမာရေးကိစ္စတွေမှာတရုတ်နဲ့ရှင်ပြီးတော့ရပ်တည်နိုင်မှာဖြစ်ပါတယ
်စီရေးရထိတွေ့မှုဟာလည်းပိုပြီးတိုးမြင့်လာနေတာပါဗီယက်နမ်စစ်ပွဲနောက်ပိုင်းပထမဆုံးအကြိမ်ဖြစ်မနစ်ကအမေရိကန်စစ်လေယာဉ်တွေပို့ခဲ့ပါတယ်ဗီယက်နမ်နိုင်ငံသားအများစုကတော့သမ္မတဒေါ်နယ်ထရမ့်ကိုသဘောကျကြပါတယ
်။သူကတိတ်တော်တဲ့သမ္မတတရားလို့ကျွန်မထင်ပါတယ်။အရန်ကောင်းပါတယ်
။သူက McDonald's တို့ KFC တို့လို့ fast food တွေစားတာကိုကျွန်မသဘောကျပါတယ်
။တချင်းကရန်သူဖြစ်ခဲ့သူတွေကအမေရိကန်ကိုချစ်ခင်သဘောကျကြောင်းပြောလာကြတဲ့အတွက်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအနေနဲ့ရောအဲ့ဒီလိုလုပ်နိုင်မလားဆိုတဲ့မေးခွန်းထုတ်เสียဖြစ်လာပါတယ်။ဟနွိုင်းမြို့ကတချို့ကတော့ဖြစ်နိုင်ခြေရှိတယ်လို့ယူဆကြပါတယ်စစ်ပွဲတွေကိုအတိတ်မှာပဲထားလိုက်ပြီးလက်ရှိနဲ့အနာဂတ်ကိုပဲအာရုံစိုက်နေတာပါသူဗီယက်နမ်ကိုလာတဲ့အခါအဲ့ဒါကိုမြင်ကြည့်မယ်ဆိုရင်တော့ကောင်းပါပါဘာလို့လဲဆိုတော့လူတိုင်းကကဘာကြီးငင်းညာတာကိုပဲလူချင်းကြတာပါလို့ပြောတော့တာပါမေကွန်းထုတ်ရမှာကကင်ပျုံဦးအနေနဲ့အဲ့ဒီလမ်းကြောင်းအတိုင်းလိုက်လို့နိုင်ပါမလားဆိုတာပဲဖြစ်ပါတယ်ခင်ဗျာ
ကိုဇဝင်းဟာပြောပြခဲ့တာပါရှင် VOA American တန်ရဲ့တနင်္လာနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေမယ့်အစီအစဉ်တွေကိုတော့ line to meter 1925 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းဖမ်းယူနိုင်နိုင်ကြပါတယ်ရှင
် VOA
မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ25ရက်တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 1509လိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်။အခုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်သွားပေးမယ့်အစီအစဉ်တွေထဲမှာတော့စီးပွားရေးကဏ္ဍ Blogger တွေပြောသမျှသူယုံကြည်ရနဲ့တက်တန်ရောင်သတင်းလွှာတွေကိုနားဆင်ကြရမှာပါရှင်ဒီအစီအစဉ်တွေကမှအခုအရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်လူပေါင်းသိန်းနဲ့ချီထွက်ပြေးခဲ့ရပြီးအခုနောက်ပိုင်းမှာလည်းတိုက်ပွဲတွေရှိနေတာကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကုံသွယ်ရေးပိုင်းမှာနှစ်နာနေရပါတယ်ရခိုင်ပြည်နယ်တွင်လုံခြုံရေးအခြေအနေကြောင့်ကုံစည်းတည်ဆောင်ရေးအခက်အခဲကုံသည်တွေကြားယုံကြည်မှုလျော့လာနေတဲ့အခြေအနေအပြင်ဘင်္ဂလားဒေ့ရှ်ဘက်ကလည်းမြန်မာကုန်သည်တွေကူးလူးသွားလာခွင့်မရပဲဖြစ်နေတာပါမြန်မာဘက်ကပို့ကုန်အများစုနဲ့အသာစီးရနေတဲ့မောင်ဒေါ်နေဆက်ကုန်သည်ရဲ့အခြေအနေတွေကိုမောင်ဒေါ်နေဆက်ကုန်သည်ကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းနဲ့ဆက်သွယ်မေးမြန်းပြီးဒီတပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်းကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မောင်တော်နယ်ဆက်ကုန်းသွယ်ရေးမှကမြန်မာဘက်ကပို့ကုန်90ရာခိုင်နှုန်းရှိပြီးဘင်္ဂလားဒေ့ရှ်ဘက်ကသွင်းကုန်10ရာခိုင်နှုန်းလောက်ပဲရှိတာပါ။ဒါပေမဲ့အခုတော့နယ်မြေမတည်ငြိမ်တဲ့အခြေအနေကြောင့်ကုန်စည်သေးယူပို့ဆောင်ရေးအခက်အခဲဖြစ်ပြီးဒီလမှာတော့ပို့ကုန်ကျဆင်းပါတယ်။မြန်မာဘက်ကငချောက်ငါဒေသရင်းထွက်တဲ့ဝါတို့ကိုအဓိကတင်ပို့တာပါ။ရန်ကုန်ကတက်ဆင်လာတဲ့ရေခဲရိုက်ငါးကဒေသရင်းမတည်ငြိမ်တာကြောင့်တည်ယူပို့ဆောင်ရေးခက်ခဲနေပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဈေးကွက်ကိုမြန်မာဘက်ကပဲတင်ပို့နိုင်တဲ့ဈေးကွက်ရှိပေမဲ့လည်းဈေးကွက်မရေမရာဖြစ်ရတဲ့အခြေအနေကိုမောင်နှံနယ်ဆက်ကုန်သေးကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းကအခုလိုပြောပါတယ
်။ဈေးနှုန်းမချိနိုင်တာတရှက်တဲ့ကျွန်တော်ဒီသားမှရှိတဲ့ကုန်ကြေတွေပေါ့ဗျာဒီကကုန်ကြေတွေကဟိုအတိုင်းတာလောက်ပဲ၄၀တိုင်းတာလောက်ပဲသူကတနင်္ဂနွေနေ့လောက်ကြတဲ့အခါကျရင်အဲ့ဒီပေးတွေကိုဒီမှာဝေးအောင်လုပ်ပြီးတော့ကျွန်တော်တို့လောင်ထားတာတို့နောက်ပြီးတော့ဟိုအေးနဲ့ကျွန်တော်တို့ဈေးဘုံကိုထုတ်ဖို့ကြိုးစားတာတို့ဒီတော့ကုန်ကြေတွေကအဲ့လိုမျိုးတွေဟိုတင်ရှိဘူးပေါ့နော်
နှစ်ဖက်နယ်ဆက်ကုန်သွယ်ရေးရဲ့အဓိကအခက်အခဲတစ်ခုကတော့ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာကုန်သည်တွေပြည်ဝင်ခွင့်မရတာဖြစ်ပါတယ်။ပြည်ဝင်ခွင့်မရတဲ့အတွက်နယ်ဆက်ကုန်သွယ်ရေးအပေါ်မှာဘလို့ထိခိုက်ရပါသလဲဆိုတာကိုတော့
နောက်တစ်ချက်ကအစိုးရကကျွန်တော်ဒီဘက်ကလူတွေကအဲ့ဒီဘက်ကိုလူတော်လို့မရဘူး၊လာလို့မရဘူး။ဆိုတော့အဲ့ဒါကျွန်တော်တို့ဒီတောင်နဲ့တဆင်နဲ့ခွန်ဖြစ်စဉ်နောက်ပိုင်းမှာဘောရထိတဲ့ကျွန်တော်လုံးမရတဲ့ဖြစ်အောင်ကျွန်တော်တို့တပတ်ဆောင်နေတဲ့ဒီလိုပဲကပဲလာလာလူကူတဲ့ဟိုတော့ကျွန်တော်အနေနဲ့ဒီစီမိုတော့လို့လာလို့ရအောင်ကျွန်တော်ရခိုင်ပြည်ဝင်ကြီးဒီအစိုးရကိုတည်ကြတယ်အစိုးရကတော့ခွင့်ပြုပါတယ်ဟိုကလည်းမခံပါဒီကကလည်းမခံပါဒီကကတော့ကိုဖို့ဒီကကလူကကိုဖို့လူရှိတယ်အဲရခိုင်ကရခိုင်ကဥမတရားမှာငါပြတော့လေ60တော့လေအခုအဲ့လိုမဟုတ်တည်တာအောင်တော့မှပဲအဲလူသွေးအရာ30ပဲကိုဖို့နောက်ပြည့်နောက်30စတဲ့အချိန်စနေပြည်တခုနဲ့အနမန်ကိုပြတဲ့ခက်ခဲမဖြစ်စေတဲ့စနေပြည်တခုနဲ့လူဆိုးရဲ့အမြင်အရာအဲ့ဒီလိုကျွန်တော်ဒီဘက်ကတော့ဖွင့်ပြဖို့တော့ကျွန်တော်စီမံချက်တွေတော့ကျွန်တော်အတိုက်ပါနဲ့တော့အစည်းအဝေးတွေမှာတော့လုပ်ထားတာရှိပါတယ်အဲ့ဒီဘက်ကလက်ခံဖို့အတွက်လေကျွန်တော်တို့ ဒီလိုရီကောက်ဆိုင်ဝင်စစ်တီမှာရှိပါတယ်ကျွန်တော်စာနဲ့နှခါတင်ပြပါပြီအဲလူချင်းနဲ့တခါတွေ့ဆုံပြီးတော့အဲ့လိုတော့ပြောဆိုထားတာရှိပါတယ်အဲဒါပေမဲ့ဒီလိုရီကောက်ဆိုင်ဝင်ရုံမလေးနဲ့သူနိုင်ဆိုင်ဝန်ကြီးဌာနကိုတင်ထားတယ်လို့ပြောပါတယ်ဆိုတော့ကိုကလူကူးတယ်လို့မရသေးပါအဲ့ဒီကောင်ဆိုရင်ကိုပြည်စုကိုကိုယ်တိုင်ဝင်လို့ရတယ်နည်းနည်းလေးဝင်လို့ရတယ်ဆိုတော့မှလည်းကိုယ်ကိုယ်တိုင်နည်းနည်းဝင်လို့ရတယ်ဆိုတော့ကတော့မမြင်သေးနဲ့ပြောရတယ်အဲ့တော့အတိုင်းသာအရှင်အတွေးအမျိုးသားအစားတပည့်တွေနဲ့စကားများတော့ကျွန်တော်ဒီတုံးစီရခိုင်နုနဲ့ပြောမယ်ဆိုရင်တော့တုံးစီရခိုင်နုအထက်မှာကိုဟိုနိုင်တယ်မြင်တယ်ပေါ့နော်
ဒါပြင်ဒေတာရင်ပရိပခရိနောက်ပိုင်းကုံတွေတွေချာယုံကြည်မှုလျော့လာပြီးအကျွေးယူလို့အကျွေးပေးလို့မရတဲ့အခြေအနေဖြစ်နောက်ကူတန်းရှောင်းဝယ်ရီနှိကွေသွားစေတယ်လို့လဲဥအောင်မြင့်သိန်းကထောက်ပြပါတယ်
တဖန်တဖန်ယုံကြည်မှုတော့နည်းနည်းလေးဒီသာပြမှာနေတာပေါ့နော်အဲနေတယ်နေတော့ရဆိုတာကကအကျေးပြတာကစပေါ့လူလူချင်းကပုံလူချင်းတော့ဆက်တယ်မရှိဘူးပြောကြတယ်ဆိုကြတယ်အခုဒီမှာကျန်နေတဲ့လူတွေနဲ့ဒီမှာရှိတဲ့လူတွေကတော်လာဆိုတော့ရှိပါတယ်အဲဒီအစီအစဉ်ရဆက်ဆံကြတယ်ဒါပေမဲ့အကျေးပြတဲ့နေရာမှာဒီစင်ကငါစီလာခိုင်လို့ဖြည့်ဖြည့်ပေးတယ်ဆိုလို့ရှိရင်အခုအဲ့လောက်ကြီးမပြီးပါဆရာခိုင်တော့ပဲဖြည့်ပေးတာလေအဲ့လောက်ပဲရှိတယ်အလုံးဝမပြီးဘူး cash down cash payment နဲ့အဲ့လိုဒီသားပြမှနေဆက်ဆက်ကြတာရှိပါလေဒါကြောင့်လူတွေကအကျိုးနဲ့မရတဲ့အခါမှာငွေရင်းထင်းရတဲ့အတွက်အဲ့လိုတရားဝင်ကုန်တွေမုန်းလမ်းကြောင်းကနေဖြည့်ဖြည့်ပြီးတော့တရားဝင်ကုန်တွေမုန်းလမ်းကြောင်းတွေကျောင်းတော့တာရှိတယ
်ဒေတာရင်းကနေလူပေါင်းသိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့အခြေအနေကြောင့်လုံသားရှားပါမှုနဲ့ကြုံတွေ့နေရသလိုအလုတ်ကန်ရှားပါမှုလည်းဖြစ်နေပါတယ
်အလုတ်ကမရှားပါမှုကတော့ဖြစ်ပါလူတွေတော့အလုတ်ကမရှားပါမှုတော့ရှိပါတယ်မနေ့ကဆိုရင်တော့ပုံပြီးတော့ထင်ထင်ရှားရှားပေါ့နော်အဲမနေ့ကဒီဘက်မှာတည်ဆောက်ရေးလုပ်ငန်းတွေလည်းတော်တော်များများမြောက်ဘက်မှာလုပ်ကြတယ်လုပ်ကြတဲ့အခါမှာအလုတ်ကမလေးတော်တွေအတွက်ကျွန်တော်တို့ရခိုင်လုံးကအော်နောက်ထပ်ကွန်ပျူတာဖြစ်ခင်တုန်းကအလုကမတယောက်ကိုယောက်ျားခံခံမာမာနဲ့လူချင်းတယောက်တရားလုံးနိုင်တယ်ဆိုလို့ရှိရင် daily cost နဲ့သူရဲ့လောကကအချိန်နိုင်လုံးမယ်ဆိုလို့ရှိရင်သူက6000လောက်ရှိပါတယ်6000ကိုကြီးများဆုံးပဲအမျိုးသမီးဆိုရင်6000လောက်ရှိပါတယ်ဆိုတော့ဒီနောက်ထပ်ကွန်နောက်ပိုင်းမနေ့ကအကုန်လုံးအလုကမတွေလူချင်းတယောက်ကိုတပေါင်းကနေ1000000နဲ့ပြတော့ပါတယ်အမျိုးသမီးကလည်းချစ်ကောင်တောင်အဲ့လောက်ကိုဖြစ်တော့ပါတယ်မိမိကဆိုဒီနေ့ကတော့ဒီဘက်မှာနေနေပြဆောင်းရလုံးကနေမိမိကလည်းတော့မရှိတဲ့အတွက်ဟိုအလုံးလေးချားနေသလိုဟိုအလုံးကမလေးချားနေတဲ့အတွက်ပြန်ပြီးတော့ကျောင်းဒီနေ့ဒီနေ့ကမောင်တော့ပါဆိုရင်အလုံးကမလူချင်းတရားကိုတောင်အမျိုးသမီးတရားကိုချစ်တော့ပုံစံတော့ဘယ်မှာဆိုလို့ချင်းရင်အလုံးကမလူချင်းရောက်ရတဲ့ကိုချစ်တော့အမျိုးသမီးက6000မောင်ကတည်းကတောင်းတာလို့ပူကြည့်တော့မှဇေနေအလုပ်နေပြီးမှလူရနေသေးတယ်ပူကြည့်တော့မောင်ကတည်းကကခဏအလုပ်လေးချကြလို့အလုပ်သားလေးချနေသေးတဲ့ဇေနုကတော့ခဏရှိတုံနဲ့တတော့အဲ့လိုမရှိနေပါနဲ့တင်းတာ
တရားဝင်ကုန်သွယ်မှုနှိကွေးသွားတဲ့အခြေအနေလောက်ရကံရမလွယ်တဲ့အခြေအနေတွေကြောင့်မူရင်စီဝါလိုတရားမဝင်ကုန်သွယ်မှုဘက်ကလမ်းကြောင်းပြောင်းသွားတဲ့အခြေအနေမျိုးတွေလည်းရှိနေပါတယ်။လက်တလောအခြေအနေမှာနေမြေတွင်တိုက်ပွဲတွေရှိနေတာကြောင့်ကုန်စည်စီးဆင်းမှုအဆင်မပြေပဲကုန်သွယ်ရေးကလည်းကျော့ကျနေပါတယ်ရှင်။မတ်တင်ဂီထိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါတော့မယ်။စမတ်ဖုန်းဈေးကွက်မှာနံပါတ်1နေရာယူထားတဲ့ Samsung ကုမ္ပဏီက Galaxy Fold ဆိုတဲ့စာအုပ်လိုအဖွင့်ပိတ်လုပ်သုံးနိုင်မဲ့ဖုန်းကိုဈေးကွက်တင်တော့မယ်လို့ကြေညာခဲ့ပါတယ်။စမတ်ဖုန်းလောကမှာပထမဆုံးရောင်းမဲ့ခောက်ဖုန်းရဲ့ဈေးကတစ်လုံးကိုဒေါ်လာ2000နီးပါးနဲ့ရောင်းမှာဖြစ်လို့အင်းနေတဲ့ဖုန်စည်းခွက်ကိုဘလောက်လှုပ်လှုပ်ရှားရှားဖြစ်သွားအောင်လုပ်နိုင်မှာပါလဲမဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာသုံးသပ်တင်ပြထားပါတယ်ရှင
်
မတ်ဖုန်းလောကရဲ့ရာစုသစ်စာမျက်နှာကိုဖွင့်လိုက်ပြီလို့ Samsung Company ကကြေညာပြီးတော့ခောက်လို့ရတဲ့ Smart လက်ကင်ဖုန်းကိုမိတ်ဆက်လိုက်ပါတယ
် When it's folded it has a 4.6 inch display it's compact and perfectly portable but when the device opens up your world does too
ပုံမှန် smartphone အတိုင်းဆိုရင်တော့ display screen ညနေပြင်က 4.6 လက်မအရွယ်ရှိပြီးတော့စာအုပ်ဖွင့်လိုက်တယ်လို့ခောက်ထားတဲ့ဖုန်းကိုဖွင့်လိုက်ရင်တော့ 9.3 လက်မအရွယ်ဖြစ်သွားပြီး tablet computer အသေးစားလေးလုံသုံးနိုင်မဲ့ဖုန်းတွေကို Samsung company ရဲ့အထွေထွေ manager Justin Dennison မိတ်ဆက်သွားတာဖြစ်ပါတယ်ခောက်လို့ရတဲ့ဖုန်းကို Samsung ကထွင်နေတယ်ဆိုတာကိုတော့အရင်တည်းကကြိုသိထားပြီးဖြစ်ပေမဲ့ April လမှာစပြီးရောင်းတော်မယ်ဆိုတာကို February လ20ရက်နေ့ကအသိပေးကြေညာခဲ့တာပါ Galaxy Fold လို့နာမည်ပေးထားတဲ့ခောက်ဖုန်းကို Samsung ကသူတို့ရဲ့ပထမဆုံး smartphone ထုတ်ခဲ့တာ10နှစ်ပြည့်အထိအမှတ်နဲ့ထုတ်မှဖြစ်ပါတယ်ခောက်ထားတဲ့ဖုန်းကိုဖွင့်ပြီး tablet လို့သုံးနေတဲ့အချိန်မှာ app 3ခုကိုတစ်ပြိုင်တည်းသုံးလို့ရမယ်လို့ဖုန်းမိတ်ဆက်ပွဲမှာနမူနာလုပ်ပြခဲ့ပါတယ်တဘောက Facebook app, Google မြေပုံ app, WhatsApp app စတဲ့ခုအသုံးများတဲ့ဘလို app မျိုးကိုမဆိုသုံးခုတစ်ခါတည်းဖွင့်ပြီးသုံးနိုင်မှာဖြစ်ပါတယ်။ 9.3 လက်မအရွယ် phone screen ပေါ်မှာအဲ့ဒီ app တွေကတစ်ခုနဲ့တစ်ခုကပ်ရက်ပေါ်နေမှာဖြစ်ပါတယ်။ Galaxy Fold phone မှာစုစုပေါင်းကင်မရာကလည်း6ခုပါပါတယ်။ phone အရှိဘက်မှာတစ်ခုအနောက်ဘက်မှာ3ခုနဲ့ဖွင့်ထားတဲ့ဖုန်းမှာနှစ်ခုစုစုပေါင်း6ခုဖြစ်ပါတယ်။အနောက်ဘက်မှာရှိတဲ့ကင်မရာတွေမှာ 60MP ultra wide camera, 12MP wide angle camera နဲ့ telephoto camera တွေဖြစ်ပါတယ်။ selfie ရိုက်နိုင်ဖို့ဖုန်းရှိမှာပါတဲ့ကင်မရာကလည်း 10MP ရှိပါတယ်။ Galaxy Fold phone တွေရဲ့ခောက်လို့ရတဲ့ဖုန်းနှစ်ဖက်ချမ်းလုံးမှာတစ်ဖက်စီမှာ battery တွေပါပါတယ်။9နှစ်လောက်ကြာအောင် Samsung company တီထွင်ထားတဲ့ Galaxy Fold phone တွေကို American မှာ April 26ရက်နေ့မှာစတင်ရောင်းချတော့မှာပါ။ဈေးကတော့ Galaxy Fold phone တစ်လုံးကို $1,980 ပေးရမှာမို့ဈေးကတော့မသေးလှပါဘူး။တကဘာလုံး smartphone တွေအရောင်းကြနေချိန်မှာ phone တစ်လုံးကို $2,000 နီးပါးပေးရမှာမို့ပေးရတာနဲ့တန်အောင်တီထွင်ထားဖို့လိုတယ်လို့ Gartner သုတေသနလုပ်ငန်းကညွှန်ကြားရမှု Warner Gartner ကသုံးသပ်ပါတယ်။
It has a steep price of just below $2,000 starting at 1980 ASP. So there's going to have to be some use value. If
$1,980 ဆိုတော့ $2,000 နီးပါးတော်တော်လေးဈေးကြီးပါတယ်။ဒါကြောင့်ဈေးနဲ့တန်အောင်ထူးထူးခြားခြားပါဖို့လိုရတယ်။တကယ်လို့ Samsung က operating system နဲ့ application software တွေကိုဈေးနဲ့တန်အောင်ဖန်တီးနိုင်မယ်ဆိုရင်တော့ခောက်လို့ရတဲ့ဖုန်းကိုလူတွေကဈေးကြီးလဲပေးဝယ်ကြအောင်နဲ့မကပါဘူး။Samsung Electronics ရဲ့အကြီးအကဲ DJ ခိုးပြောသလိုပဲ smartphone လောကရဲ့ခေတ်ကိုရောက်သွားနိုင်ပါတယ
် smartphone ထုတ်လုပ်နေသူတွေအသက်အစမ်းတွေထပ်ပြီးလုံနိုင်ပါတော့မလားလို့တန်တရားရှိသူတွေကိုခောက်လို့ရတဲ့ Galaxy Fold phone တွေကအော်စီမဲ့ဖုန်းဖြစ်တယ်လို့ Samsung Electronics ရဲ့ကုမ္ပဏီအကြီးအကဲကပြောထားပါတယ်။တကယ်တော့ smartphone တီထွင်နေကြတဲ့ကုမ္ပဏီတွေကခောက်လို့ရနိုင်မဲ့ဖုန်းမျိုးသူ့ထက်ငါဥအောင်လို့အပြိုင်တီထွင်နေကြတာပါ။ Samsung ကတော့ကမ္ဘာဈေးကွက်မှာရောင်းတော့မယ်လို့ပထမဆုံးကြေညာတဲ့ကုမ္ပဏီဖြစ်ပါတယ်။တရုတ်ကုမ္ပဏီ Xiaomi ကခောက်ဖုန်းထုတ်တော့မယ်လို့မကြခင်ကပဲကြေညာခဲ့ပါသေးတယ်။ Huawei ကလည်းဒီနှစ်ထဲမှာခောက်လို့ရတဲ့ဖုန်းထုတ်မယ်လို့သတင်းတွေထွက်နေပါတယ်။ Lenovo ကလည်းထွင်တော့မယ်လို့အရေးအမွေပြောခဲ့ပါတယ်။ LG ကတော့ခောက်လို့လိမ့်လို့ရမယ် OLED display နဲ့ TV ထုတ်တော့မယ်လို့ကြေညာထားပြီးသားပါဒီကုမ္ပဏီတွေအားလုံးက Samsung လို့သူတို့တီထွင်မှုအသစ်ကိုတကယ်ဈေးကွက်တင်နိုင်မယ်ဆိုရင်တော့အခု2019ခုနှစ်နဲ့နောက်နှစ်တွေမှာခောက်လို့ရတဲ့ဖုန်းတွေအများကြီးကိုတွေ့လာရနိုင်တယ်လို့ The Verge ဒီပညာဆောင်ပါတစ်ခုမှသုံးသပ်ထားပါတယ်smartphone ဈေးကွက်မှာတော့ Samsung ကုမ္ပဏီကထိပ်တန်းနေရာမှာရှိနေစေဖြစ်ပါတယ်ဒါပေမဲ့ Samsung ဖုန်းတွေအပါအဝင်ကမ္ဘာတဝန်းလုံး smartphone တွေအရောင်းကျနေချိန်မှာသူ့ရဲ့ခောက်လို့ရတဲ့ဖုန်းတွေကဖုန်းဝယ်ခြင်းသူတွေစိတ်လှုပ်ရှားလိုချင်တဲ့ဖုန်းမျိုးဖြစ်လာအောင်ဆွဲဆောင်နိုင်ဖို့အရေးကြီးတယ်လို့ကြွမ်းကျင်သူတွေကပြောနေပါတယ်။နည်းပညာဆိုင်ရာသုံးသပ်သူ Ben Wood ကလည်းအခုလိုသုံးသပ်ပါတယ်
။ Samsung remains the biggest mobile phone player by volume worldwide. It's the number one player. Just behind them now is Huawei, number 2, and you've got Apple number 3. But don't forget of course that Apple is number 1.
Samsung ကကမ္ဘာတစ်ဝန်းမှာဖုန်းလုံးကြီးအများဆုံးရောင်းရတဲ့ကုမ္ပဏီအနေနဲ့ပထမနေရာမှာရှိနေပါတယ်။သူနောက်မှာ Huawei ကနံပါတ်2နေရာမှာရှိပြီး Apple ကနံပါတ်3နေရာမှာရှိပါတယ်ဒါပေမဲ့ကုမ္ပဏီတန်ဖိုးရဆိုရင် Apple ကလောလောဆယ်နံပါတ်1မှာရှိပါတယ်ဒါကြောင့် Samsung အနေနဲ့လက်ရှိအယောင်အေးနေတဲ့ဈေးကွက်မှာအယောင်တက်အောင်လုပ်ရမယ့်စိန်ခေါ်မှုအပြင်အသက်အစမ်းထွင်ဖို့အမြဲကြိုးစားနေတဲ့ Apple နဲ့ဈေးကွက်မှာနံပါတ1နေရာရအောင်အပြင်းအထန်ကြိုးစားနေတဲ့ Huawei ရဲ့ PR တွေကလည်းသူတို့မှာရှိနေပါတယ်
Samsung company အတွက်လောလောဆယ်အရေးအပါဆုံးဖြစ်တဲ့ Galaxy S10 phone တွေကိုလည်း Samsung က February လ20ရက်နေ့ကပွဲထုံမိတ်ဆက်ခဲ့ပါသေးတယ်။ Galaxy S10 phone တွေရဲ့ထူးခြားချက်ထဲမှာ phone ကိုကျိုးမဲ့ battery သွင်းနိုင်တဲ့ပစ္စည်းလိုသုံးနိုင်မဲ့အသစ်အစမ်းအပြင်တော်တော်လေးထူးတယ်လို့ Samsung ကပြောတာကတော့ phone လုံခြုံရေးအတွက်ကိုယ့်ရဲ့လက်ပွေယူတဲ့စနစ်ပါ။
And this one is the world's first ultrasonic fingerprint sensor.What that means is that there's technology inside here that's sending sound waves into the screen.
ကဘာပထမဆုံး ultrasonic fingerprint sensor ဖြစ်တယ်လို့ Samsung တာဝန်ရှိသူတယောက်ကရှင်းပြနေတာပါ။လက်ပွေနှိပ်ရတဲ့နေရာမှာကိုယ့်ရဲ့လက်ပွေကိုဖိနှိပ်လိုက်တာနဲ့လက်မပေါ်ကလက်ပွေအစင်းအကြောင်းတွေကိုနှုံးလွန်အတန်းလိုင်း ultrasonic ဖတ်ဆက်ကတိုင်းတာပြီးတော့ကိုယ်စစ်မစစ်စရာကိုတိုက်ကြည့်ပေးတဲ့စနစ်မျိုးအလုံးကျုံဆုံးဖြစ်တယ်လို့ Samsung ကပြောပါတယ်။အခုတစ်နှစ်ထဲမှာအခုလိုမျိုး Galaxy S10 phoneတဲ့တွေအပြင် Galaxy Fold 6 ဖုန်းကိုဈေးွက်တင်မှာမို့ဒီနှစ်ဟာ Samsung အတွက်အရေးကြီးတဲ့နှစ်လို့ပြောနိုင်ပါတယ်။ကမ္ဘာမှာပထမဆုံးထုတ်ရောက်မဲ့ခေါက်ဖုန်းကဒေါ်လာ 2,000 နီးပါးပေးရမှာမို့ထင်သလောက်ရောင်းရပါမလားလို့မေးခွန်းထုတ်ဆရာဖြစ်ပေမဲ့ Samsung ကခေါက်ဖုန်းထုတ်တော့မယ်ဆိုတဲ့သတင်းနဲ့အများစိတ်ဝင်စားမှုကိုရသွားစေတာကတော့သေချာပါတယ်ရှင်။
အဆုမြတ်မွန်စီစဉ်တင်ဆက်ပေးခဲ့တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်။မြန်မာလူရေးနေကြတဲ့ဘလော့တွေကအများစိတ်ဝင်စားမယ့်အကြောင်းအရာတွေနိုင်ငံတကာဘလော့ဂါတွေနဲ့ IT ဆောင်းပါရှင်တွေကြားအပြောအမြအရေးများနေတဲ့အကြောင်းတွေကိုအခုဘလော့ဂါရီပြောသမျှအစီအစဉ်ကနေတနင်္လာနေ့ညဘက်အစီအစဉ်တိုင်းမှာတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။အခုတခါတော့မအီးသန္နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ကြရအောင်ပါရှင်။
ရှင်လောကကြီးရဲ့ဘရင်တဆူလို့တော့မှာဖက်ရှင်လောကမှာတင်စားသုံးနှုန်းတဲ့ဖက်ရှင်ဒီဇိုင်နာကာလာဂက်ဖယ်ဖေဖော်ဝါရီလ19ရက်နေ့ကကွယ်လွန်သွားတာကြောင့်ဖက်ရှင်အတိုင်းဝိုင်းတစ်ခုလုံးရောအမှုပညာအတိုင်းဝိုင်းနဲ့ကမ္ဘာနာမည်ကျော်အတိုင်းဝိုင်းတွေအားလုံးစိတ်မကောင်းဖြစ်နေကြပါတယ်။သူကဒီဖက်ရှင်လောကမှာရာစုနှစ်တဝက်ကျော်နာမည်တစ်လုံးနဲ့နေခဲ့တာဖြစ်ပြီးတော့သူ့တက်ကတော့သူ့ကိုယ်တိုင်ကလွဲပြီးတော့ရက်တိတိကျကျဘယ်သူမှမသိပါဘူး။ကွယ်လွန်ချိန်မှာ85နှစ်လို့တော့သတင်းတွေမှာဖော်ပြကြပါတယ်။သူရဲ့မွေးနေ့နဲ့ပတ်သက်လို့လူတွေမျိုးစုံပြောနေပေမဲ့လည်းအဖြစ်နိုင်ဆုံးကတော့စက်တင်ဘာ10ရက်1933ခုနှစ်ဖြစ်ပါတယ်။သူကဂျာမနီကဖက်ရှင်ဒီဇိုင်နာဖြစ်ပြီးပြင်သစ်နာမည်ကြီးဖက်ရှင်ဒီဇိုင်တွေနဲ့တွဲဖက်ပြီးတော့အားလုံးသိကြတာပါ။1980ပြည့်လွန်အစောပိုင်းကာလတုန်းကပြင်သစ်ရဲ့ဖက်ရှင်ကေဟာ Chanel နဲ့တွဲပြီးတော့သူ့ရဲ့နာမည်ကိုသိနေကြပါပြီ။အဲတော့ကဆိုရင် Chanel Fashion ဒီဇိုင်ကခရိုးရိုးခတ်တုံးတုံးပုံတွေနဲ့အသက်ကြီးပိုင်းတွေအတွက်လို့ဖြစ်နေပြီးတော့အခုတော့ Chanel လို့ဆိုလိုက်ရင်ကမ္ဘာထိပ်တန်းခေတ်အမီဆုံး Fashion တွေထုတ်တဲ့နာမည်ကြီး Fashion ဒီဇိုင်တစ်ခုဖြစ်ပါတယ်။ဒီဇိုင်နာ Karl Lagerfeld က Chanel တွေမှာက LV ရဲ့ Fendi Fashion ဒီဇိုင်ကိုလည်းလူမသိသူမသိအနေထားကနေပြီးတော့နာမည်ကြီးအောင်လုပ်ပေးခဲ့သူပါ။အမြဲတမ်းအမဲရောင်ကုတ်အင်ကြီးပေါင်းပြီးဝတ်ဆင်ပြီးတော့သူ့ရဲ့ငွေရောင်စပင်းကိုအနောက်မှာချပြီးတော့မျက်မှန်အမဲကြီးတက်ထားတဲ့ style နဲ့သူ့ကိုဘယ်နေရာတွေးလိုက်တွေးလိုက်အားလုံးကသိကြပြီးတော့ဒီလိုဖြစ်အောင်လေသူကတမင်တကာ view site ဝတ်ဆင်တာပါသူကသူ့ဘဝရဲ့အမှတ်အတိုင်းရုပ်ပြပုံဖြစ်တယ်လို့သူကိုယ်တိုင်ပြောဖို့တာကိုအမြဲတမ်း media တွေမှာဖော်ပြနေရှိပါတယ်သူကိုယ်တိုင်ပေးခြင်းနဲ့ပုံရိပ်ကိုသူဖန်တီးပြီးတော့ဝတ်ဆင်ပါတယ်လို့သူကပြောပါတယ်။တကယ်တော့မျက်နှာဖုံးလိုပါပဲ။ Venice မြို့မှာကမျက်နှာဖုံးတဲ့ Carnival ပွဲတော်ကကျွန်တော်အတွက်နှစ်စဉ်လုံးကျင်းပနေတဲ့ပွဲတော်ပါလို့သူရဲ့ဝတ်စားစင်မှုနဲ့ပတ်သက်လို့ပြောခဲ့မှုပါတယ်။သူရဲ့ဖန်တီးနိုင်စွမ်းရှိမှုရဲ့စီးပွားရေးမျက်စိရဲ့တိတ်ပြီးတော့ဖြစ်ခြင်းနဲ့သူရဲ့အတ္တရဲ့ပေါင်းလိုက်တော့စီးပွားရေးပိုင်းမှာရောတကယ်ကမ္ဘာအဆင့်မြင့် Fashion လောကမှာပါနာမည်ကျော်တာမဆက်မအောင်နော်။
You know, fashion is not needed. There may oral problems in the world who may be more important. So this is not the problem, but it's an industry.
Fashion ဆိုတာတကယ်တော့မလိုပါဘူးဗျာ။ကမ္ဘာကြီးမှာဒီထက်အရေးကြီးတဲ့တခြားပြဿနာတွေမှပြည့်လို့။ဒါပေမဲ့လည်း fashion ဆိုတဲ့လုပ်ငန်းကြီးကလည်းရှိနေတယ်။အချိန်ကာလနဲ့အလိုက် fashion တွေကလည်းဖြစ်ပေါ်ပြောင်းလဲနေတယ်။ဒီတော့ fashion ကအချိန်ကိုလိုက်ပြီးတော့မပြောင်းနိုင်လို့ရှိရင် fashion ဆိုတာဘယ်ဖြစ်လာတော့မလဲ
။အတိတ်ကိုပြောင်းကြည့်ပြောင်းနောင်တမရတဲ့တခါလဲသူ့ရဲ့အားသာချက်လို့ပြောရပါမယ်။သူကဒီလောက်အသက်ကြီးလာပြီမဲ့လေကွယ်လွန်ခြင်းအထိကလေးတွေနဲ့ထိတွေ့ပြီးတော့ခင်မိနေစေလဲဖြစ်ပါ යි ပြီးခဲ့တဲ့နှစ်2018မှာပဲတချင်းကနာမည်ကျော် model Cindy Crawford ရဲ့သမီးအခု super model Kaia Gerber နဲ့ပေါင်းပြီးတော့သူ့ရဲ့နာမည်နဲ့ brand အသစ်တစ်ခုထုတ်ခဲ့ပါ යි သူက fashion design ဖန်တီးတဲ့နေရာမှာတော်တာမဟုတ်ပါဘူးသူကိုယ်တိုင်ကလည်းဓာတ်ပုံစရာဖြစ်ပါတယ်နောက်ပြီးတော့စာပေပိုင်းမှာလည်းနှံ့ဆက်ကျွမ်းကျင်သူပါ
ခုနကပြောခဲ့သလိုသူ့ရဲ့မွေးနေ့ကိုလူတွေအားလုံးတိတိကျကျမပြောနိုင်အောင်ဆိုပေမဲ့သူ့ကိုဂျာမနီနိုင်ငံဟမ်ဘတ်မြို့မှာဂျာမန်မိခင်နဲ့ဆွီဒစ်ဘာကင်တို့ကမွေးခဲ့တာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းမှာတော့ဂျာမနီအရှေ့တောင်ပိုင်းကသူ့တို့မိသားစုပိုင်းမွေးမြူရေးခြံရေးထဲမှာတွားနေပြီးတော့သူ့ရဲ့ကလေးဘဝကိုဖျက်ဆီးခဲ့တာပါ။အဲ့မှာသူကပြင်သစ်ဆရာကိုအိမ်ခေါ်ပြီးအစာတင်ခဲ့ရပါတယ်။နောက်တော့သူပြင်သစ်နိုင်ငံပါရီမြို့ကိုပြောင်းနေပြီးအဲ့ရောက်လို့တိတ်မကြခင်1954ခုနှစ်မှာပဲသူထိုးတဲ့သုံးမွေးကုတ်အင်းကိုတိုင်ပွဲမှာအနိုင်ရခဲ့ပါတယ်။အဲ့ကဆလို့ဖက်ရှင်လောကတွေအခြေချခဲ့တာပါ1960ပြည့်လုံးအလဲပိုင်းကာလတွေမှာတော့ Chloe Fashion တစ်စိတ်အတွက်အလုပ်လုပ်ပေးနေတဲ့သူအကြီးကျယ်အောင်မြင်ခဲ့ပါရဲ့ဒါပေမဲ့တကယ်ကိုသူ့ကိုဒေးလေးကျဲအနေထားရအောင်လို့ပို့ပေးခဲ့တဲ့တစ်စိတ်ကတော့ Chanel Fashion တစ်စိတ်ဖြစ်ပါရဲ့နိုင်ငံရေးနဲ့ပတ်သက်ရင်တော့ဂျာမနီမှာဝင်ကြီးတော်အင်္ဂလာမာကောင်ကစီးရီးယားကဒုက္ခတွေအများများကိုခေလွန်ဝင်ပြူတာကြောင့်ဒီပေါ်သဘောမတူတဲ့လူတွေထောက်ခံမှုနဲ့နိုင်ငံတွင်းမှာလက်ရာဆုံးပါတီအားကောင်းလာတာအတွက်ဝင်ကြီးချုပ်ကိုသူကဝေဖန်ခဲ့ပါရဲ့အစားအသောက်မှာတော့သူက diet coke အချို့မပါတဲ့ coca cola ကိုနှစ်နှစ်ချာချာတောက်တက်ပြီးတော့ fashion ပိုင်းမှာဆိုရင်တော့သူနောက်ပိုင်းနှစ်တင်မှာအမြဲတမ်းဝတ်တက်တဲ့ suit ဆုံးနဲ့ light အောင်လို့2009ရဲ့အစောပိုင်းတုန်းကသူဝေးချခဲ့တယ်လို့သိရပါတယ်ရှင်ကလေးနွားအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တတ်တန်ရောင်သတင်းလွှာဖြစ်ပါရဲ့ရှင်ဒီစီစဉ်ကိုကဘာတဝမ်းအမှုပညာအာကစားစာပေယဉ်ကျေးမှုစသဖြင့်နယ်ပယ်တည်တည်မှထင်ရှားကျော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းအထွေထွေကိုစုစည်းတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင
်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရစနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
် VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးနားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့ကိုညံပိုင်တင်ဘာကိုယုံကြည်သလဲဆိုတာကိုနားဆင်ကြရမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကျွန်တော်ယုံကြည်တာကတော့မြေတိတိုင်းပြည်မှာမဆိုလူမျိုးတိုင်းလူမျိုးတိုင်းဟာတူညီတယ်လို့ယုံကြည်တယ်ကျွန်တော်အမေရိကမလာခင်တုန်းကကျွန်တော်စိတ်ထဲမှာအမေရိကကလူတွေဟာကျွန်တော်တို့မြန်မာပြည်ကလူတွေထက်စားစားအရရာပိုတော်တယ်လို့စိတ်ထဲမှာထင်မိတယ်ဘာဖြစ်လို့အဲ့လိုထင်လဲဆိုတော့ဟောလီဝုဒ်ရုပ်ရှင်တွေကိုကြည့်ပြီးတော့ဒီအမေရိကကမုန်းမြော်တိုက်တယ်လေရင်တင်တင်မောတွေငင်းငုံတင်မောတွေကိုကြည့်ပြီးသူတို့နိုင်ငံကလူရတော်လိုက်တာဒီလောက်ကြီးကျယ်ခမ်းနားတဲ့အရာတွေကိုစောင့်နေပြီးတော့ကျွန်တော်တို့မြန်မာပြည်ကလူတွေကတော့ကားတစ်စီးတောင်အင်ဂျင်တစ်လုံးတောင်ချင်းမြအောင်မထုတ်နိုင်သေးဘူးလို့စိတ်ထဲမှာထင်တယ်။အဲတော့ဟိုစဉ်းစားကြည့်လိုက်ရင်တော့ အလုံးညီမတွေညံလိုက်တာလို့ဆိုတဲ့မှာထင်တယ်ဒါပေမဲ့ကျွန်တော်ကိုယ်တိုင်အမေရိကရောက်တဲ့အခါဘာကိုသွားပြီးတွေ့လဲဆိုတော့ဒီကလူတွေလဲလူတွေပဲညီမကြီးမှလူလဲညီမကြီးမှလူပဲဒီကလူတွေအားလဲတော်တဲ့လူအားတော်တယ်ညံတဲ့လူအားညံတယ်အဲ့တော့ကျွန်တော်ကလူတွေအားလုံးဟာသူရဲ့သားနဲ့ဘာဖြစ်လို့ချမ်းသာတဲ့နိုင်ငံကချမ်းသာပြီးကျွန်တော်တို့နိုင်ငံကဆင်းရဲနေလေလို့ကျွန်တော်စဉ်းစားပြီးတော့နောက်ဆုံးရတဲ့အခြေကဒါဒီအားလုံးကစနစ်ကြောင်လို့ကျွန်တော်ကောက်ချက်ချမိတယ်အာဥပမာအမေရိကကအစိုးရဝန်ထမ်းတွေအားရေးပူရအားဖြင့်လက်မစားလို့ညီမကြီးမကတော့အများတွေ့သိတဲ့အတိုင်းပဲအချင်းပြတ်မှုကအရင်များတယ်အာဒါကိုကြည့်ပြီးအမေရိကန်လူမျိုးတွေဟာကျွန်တော်တို့လူမျိုးတွေထက်အကျဉ်းစာရိတ်တဝန်ထမ်းစိတ်သက်ပိုကောင်းတယ်လို့အပေါ်ရန်ကောက်ဆက်ဆွဲလို့ရတယ်။ဒါပေမဲ့ကျွန်တော်တို့နားလည်ထားမယ့်အချက်ကဒီအမေရိကန်လူမျိုးတွေလည်းကျွန်တော်တို့ကြီးပြင်းခဲ့တဲ့စနစ်အောက်မှာကြီးပြင်းခဲ့ရင်ဒီအမေရိကန်ရဲတွေလည်းလက်စားမှာပဲလို့ကျွန်တော်ယုံကြည်တယ်။အလားတူပဲကျွန်တော်တို့မြန်မာလူမျိုးတွေလည်းစနစ်ကောင်းကောင်းအောက်မှာကြီးပြင်းလာတယ်လို့ရှိရင်ကျွန်တော်တို့မြန်မာဝန်ထမ်းအများစုကလက်စားကြမှာမဟုတ်ဘူးလို့ကျွန်တော်ယုံကြည်တယ်။ဒါကြောင့်ကျွန်တော်တို့ဟာအမေရိကန်မှမဟုတ်တရုတ်ရုရှားပဲလူမျိုးကောင်မှအထင်ကြီးကြမလို့ဘလို့အထင်ပေးကြလည်းမလို့ဘူးမိကောင်းချောင်းအရင်တိုင်းပြည်ပြည်မှာလူမျိုးဆိုတာထက်စနစ်ကလာတိုင်းပြည်ရဲ့ကံတမာကိုအဆုံးဖြတ်ပေးတာလို့ကျွန်တော်ယုံကြည်တယ်အမေရိကန်ကမှကတော့အရန်ကံကောင်းတဲ့အချက်ကအမေရိကန်ကိုစပြီးတည်ဆောင်ခဲ့တဲ့ဒီ founding father လို့ခေါ်တဲ့လူရကိုအရန်လဲတော်တဲ့အပြင်စိတ်ထားလဲမှန်တဲ့အတွက်ကိုပိုင်အာနာကိုယူဖို့မစင်စားပဲနဲ့တိုင်းပြည်အတွက်အရန်ကောင်းတဲ့စနစ်ကိုချပေးနိုင်ရတယ်။အာကျွန်တော်လဲဒီနေရာကနေပြီးတော့မြန်မာပြည်မှာစနစ်ကောင်းတစ်ခုအချိန်တိုအတွင်းမှာတည်ဆောက်နိုင်ဖို့ညွှန်လင်းပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ32နဲ့58တို့ကနေပြီးတော့ပြန်လည်နားဆင်နိုင်ကြပါရဲ့ရှင်။မနေ့ဖန်အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့စီးပွားရေးကဏ္ဍနဲ့အတူသုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုလည်းပြန်ပြီးတော့နားဆင်ကြရမှာပါ။လိုင်းဒိုမီတာ24 50 58နဲ့တို့ကနေပြီးတော့နားဆင်နိုင်ပါတယ်။အခုတင်းလာနေညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါမယ်ရှင်။
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေတိတိကျကျတိုးတက်မှုရှိနေတာကြောင့်တရုတ်ပေါ်တွင်းကုန်ကွန်တိုးကောက်မဲ့ရက်ရွှေဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်တရုတ်စုရှယ်ယာဈေးတွေ900ခန့်နှုန်းကျော်ဒီကနေ့မြင့်တက်သွားပါတယ်။ညာနာပစ္စည်းမူပိုင်ခွင့်အကာအကွယ်ပေးရေးကိစ္စ၊လေယာဉ်စိုက်ပျိုးရေးကိစ္စ၊တရုတ်ငွေကြေးတန်ဖိုးချထားတဲ့ကိစ္စအပါအဝင်အရေးကြီးတဲ့ကိစ္စအများပြားနဲ့ပတ်သက်လို့နှစ်ဖက်ဆွေးနွေးမှုတွေတိုးတက်မှုရှိတယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာအခုရက်ပိုင်းကျင်းပတော့မယ့်ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဂွန်းနဲ့ကောင်းမွန်တဲ့ဆက်ဆံရေးရရှိမယ်လို့မျှော်လင့်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောခဲ့ပါတယ်။အမြင်တူရေတူမယ်လို့ယုံကြည်ပြီးတော့လာမယ့်ရက်ပိုင်းအတွင်းမှာဒါကိုပိုပြီးမြင်ရလာရမှာဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။ဒါပြင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်တွေလုံးဝဖျက်သိမ်းသွားနိုင်မယ့်အခွင့်အရေးလည်းရှိနေတယ်လို့သူကဆိုပါတယ်။အမေရိကန်ကဒီဗင်နီဇွဲလားဂျာဖြတ်သမ္မတဖြစ်အတိအမှတ်ပြုထားတဲ့ဟွမ်ဂွိုက်ဒိုနဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်တို့ကိုလံဘီယာနိုင်ငံဘိုဂါတာမြို့တော်မှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။တောင်အမေရိကန်နိုင်ငံတွေပါဝင်တဲ့လီမာဂရုအဖွဲ့အစည်းဝေးပွဲမှာလည်းလူသားချင်းစာနာစရာပြဿနာတွေတစ်နေ့တခြားပိုကြီးနေတဲ့ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်လို့အမေရိကန်ဒုသမ္မတအမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုလော့စ်အိန်ဂျလိစ်မှာတနင်္ဂနွေနေ့ကကျင်းပတဲ့ဒီအော်စကာဆုပေးပွဲမှာ Green Book ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိသွားပါတယ်။အကောင်းဆုံးမင်းသားတရုတ်ဆောင်ဆုကတော့ Bohemian Rhapsody ကမှအဆိုရော Freddie Mercury အဖြစ်တရုတ်ဆောင်သူ Rami Malek အကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုကိုတော့ The Favorite ရုပ်ရှင်ကမှ Britain က Anne Bayama အဖြစ်တရုတ်ဆောင်သူ Olivia Colman တို့ကရရှိသွားပါတယ်။အကောင်းဆုံး Director ဆုရရှိသူကတော့ Mexico နိုင်ငံကအိမ်အင်ကူအမျိုးသမီးတယောက်အကြောင်းအခြေခံရိုက်ကူးသူ Alfonso Cuarón ဖြစ်ပါတယ်ရှင်။
တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြမွန်ပြောပြပေးသွားတာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Patrick Thea ဖြစ်ပါတယ်ရှင်။ကျမတို့ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.